Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လင်းပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လင်းချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မူကကျမစုမွန်ပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ G20 ထိပ်သီးဆွေးနွေးပွဲတက်ဖို့အမေရိကန်သမ္မတအပါအဝင်ကမ္ဘာ့ခေါင်းဆောင်တွေအိန္ဒိယနိုင်ငံကိုရောက်နေကြပါပြီ။မြန်မာအကြက်တဲဟာ G20 ညီနိုင်ငံတွေရဲ့ဥတီချက်ပြည့်မီအောင်ချင်းချောက်နေတယ်လို့ NUG ကပြောပါတယ်။တရုတ်နိုင်ငံမှာအစိုးရဝန်ထမ်းတွေ iPhone 3ဝင်ပေးလိုက်တာကြောင့် Apple အဆူရှယ်ယာတွေသီးသီးသာသာထိုးကျသွားပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဒီညမှာတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှေ့သတင်းဘက်ထဲမှာမြန်မာနိုင်ငံမှာကျင်းပမဲ့ ASEAN လေတပ်ဦးစီးချုပ်များနှစ်ပတ်လည်အစည်းအဝေးကို ASEAN လေတပ်ဦးစီးချုပ်တချို့မတက်ဘူးဆိုပြီးတော့ဆုံးဖြတ်လိုက်ကြပါတယ်။ဒီအပေါ်မှာဘလို့သုံးသပ်မှုရှိပါသလဲ
။ဒီလိုစစ်ရာဇဝတ်မှုကျူးလွန်တဲ့သူတွေနဲ့ထိုင်ကုန်တစ်ခုံနဲ့အတူမထိုင်နိုင်ဘူးဆိုတော့ဒါပြင်းထန်တဲ့နိုင်ငံရေးကန့်ကွက်ချက်ပေါ့နော်။အဲ့ဒီဟာကိုပြရတယ်လို့ကျွန်တော်ထင်ပါတယ်။
ဒီသတင်းမကြခင်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်စစ်ကောင်စီဘက်ကစစ်ကြောင်း၄ကြောင်းခွဲပြီးတော့နေမြေရှင်းလင်းနေတဲ့အတွက်ရွှေဘိုခရိုင်အရှေ့ချမ်းကကျေးရွာ40ကျော်စစ်ဘေးရှောင်နေရပါတယ်။တမူးခန့်ဘက်ဘက်မှာလည်းရက်ဆိုင်ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူပြပြပေးပါမယ်ရှင
်။မနက်ဖြန်အိန္ဒိယနိုင်ငံမှာစတင်ကျင်းပမဲ့စီဝါရေးအင်အားကြီးနိုင်ငံ20G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နယူးဒယ်လီမြို့တော်ကိုရောက်ရှိသွားပါပြီ။အလားတူပဲဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်အပါအဝင်ဂျပန်အာဖရိကသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကခေါင်းဆောင်တွေလည်းဒီကနေ့နယူးဒယ်လီမြို့ကိုရောက်နေကြပြီဖြစ်ပါတယ်။အစည်းအဝေးမှာနိုင်ငံတကာငွေကြေးအကျပ်အတည်းတွေကိုပူးပေါင်းဖြည့်ဆည်းရင်းနဲ့ငွေကြေးထောက်ပံ့နိုင်ရေးကိစ္စတွေအလေးထားဆွေးနွေးမယ်အကြောင်းအမေရိကန်ဗန္ဒာရေးဝန်ကြီးဂျန်နက်ယယ်လင်ကပြောဆိုထားပါတယ
်။We continue to support efforts to provide predictable.
ကျွေးမိတွေရှော့ချပေးရေးကိစ္စဒီသတင်းပါထဲဆွေးနွေးဖို့အခွင့်အလမ်းတွေရမယ်အကြောင်းနိုင်ငံတွေအတွက်ကြိုတင်တွက်ဆပြီးစနစ်တကျအခြေမီကျွေးမိတွေရှော့ချပေးနိုင်ရေးကြိုးပမ်းမှုတွေကိုဆက်ပြီးထောက်ခံသွားမယ်အကြောင်းတိုးတက်မှုတွေနောက်နေနေတာကိုဆွေးနွေးမှာပါလို့အမေရိကန်ဗန္ဒာရေးဝန်ကြီးဂျန်နက်ယယ်လင်ကပြောဆိုထားတာပါ။ငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရမောငွေအဖွဲ့ IMF တို့ကတဆင့်အကူအညီလိုအပ်တဲ့နိုင်ငံတွေကိုငွေကြေးထောက်ပံ့နိုင်တဲ့စနစ်ပိုပြီးခိုင်မာအားကောင်းမှုနဲ့ပြည်ပြည်ပြောင်းလဲရေးလုပ်ဖို့နိုင်ငံတကာကခေါင်းဆောင်တွေကိုတိုက်တွန်းနေကြပါတယ်။ဒီထိပ်သီးဆွေးနွေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်ပေမဲ့တရုတ်သမ္မတရှီကျင်းပင်ကတော့မတက်ရောက်ဘဲဝန်ကြီးချုပ်လီချန်းပဲတက်ရောက်မှာပါ။ရုရှားနိုင်ငံကတော့နိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့တက်ရောက်ပါမယ်။သမ္မတဘိုင်ဒန်ဟာနယူးဒယ်လီမှာ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးကိုတက်ရောက်ပြီးရင်တော့တင်းငွေနေ့မှာဗီယက်နမ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့အကြက်တဲဟာ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ဥတီချက်တွေကိုပြည့်မိအောင်ကြိုးပမ်းမှုကိုဓာတ်ရောက်ချင်းချောက်နေပြီးတော့အိန္ဒိယပါဝင်မြန်မာအိန္ဒိယချင်းနိုင်ငံတွေရဲ့အားထုတ်မှုကိုပြက်ပြားစေတဲ့အတွက်အရေးယူပိတ်ဆို့မှုတွေတိုးမြင့်လှုပ်ဆောင်မှု NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်ပါတယ်။စက်တင်ဘာလ9ရက်နေ့ကနေစက်တင်ဘာလ10ရက်နေ့အထိအိန္ဒိယနိုင်ငံမှာကျင်းပတဲ့ G20 အဖွဲ့ဝင်နိုင်ငံတွေရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးကျင်းပဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံတွင်းစစ်တပ်ကကျူးလွန်နေတဲ့အကြမ်းဖက်မှုတွေရပ်ဆိုင်းရေးဖိအားပေးဖို့နိုင်ငံတကာခေါင်းဆောင်တွေကို NUG ကတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲဟာ G20 အဖွဲ့ဝင်နိုင်ငံအားလုံးအပေါ်မှာနိုင်ငံရေးလုံခြုံမှုတိတိတသားချိမ့်ချောက်နေတဲ့အကြောင်းနဲ့ G20 ထိပ်သီးအစည်းအဝေးကြီးရဲ့ဥတီချက်တွေပြည့်မီအောင်ကြိုးပမ်းမှုကိုဓာတ်ရိုက်ချိမ့်ချောက်နေပါတယ်လို့ NUG ရဲ့ကြေညာချက်မှာဖော်ပြပါတယ်။အဓိကအားဖြင့်မြန်မာစစ်တပ်ကိုလက်နက်နဲ့လေရင်လောင်စာစီထောက်ပံ့ရောင်းချမှုတွေအဆုံးသတ်ဖို့နဲ့စစ်တပ်နဲ့အကြမ်းဖက်မှုတွေကိုငွေကြေးအရင်းမြစ်ပံ့ပိုးပေးနေတဲ့အခရာကျတဲ့အဖွဲ့အစည်းတွေရဲ့ဝင်ငွေလမ်းကြောင်းတွေဖြတ်တောက်ဖို့ NUG ကတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နှစ်နှစ်ခွဲကျော်ကာလအတွင်းမှာမြန်မာစစ်တပ်ရဲ့အကြမ်းဖက်တိုက်ခတ်မှုတွေကြောင့်အရက်သားပြည်သူ4,000ကျော်သေဆုံးခဲ့ရပြီးတော့အရက်သားနေအိမ်တွေဘာသာရေးအဆောက်အဦတွေကို4,000တိုက်ခတ်မှုပေါင်းအကြိမ် 1,400 ကျော်ရှိခဲ့ပါတယ်လို့ NUG ကထုတ်ပြန်ထားပါတယ်ရှင်။
တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်သင်္ဘောတွေကိုတရုတ်ကမ်းခြေဆောင်တက်နေရေချောင်းပြည်သူစစ်အဖွဲ့တွေကဥပဒေမဲ့ရန်လိုတဲ့အပြုအမူနဲ့တည်ငြိမ်မှုပြက်ပြားအောင်လှုပ်ဆောင်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရကဒီကနေ့တောက်ကြနေမှာပြစ်တင်ဝေဖန်လိုက်ပါတယ်ရေပြင်ပိုင်နဲ့နယ်နိမိတ်အငင်းပွားနေတဲ့နေရာမှာကြောက်ချထားတဲ့ဖိလစ်ပိုင်စစ်သင်္ဘောအတွက်ပုံမှန်တတားလဲတာရိတ်ခါဖြစ်တာတွေတွားလို့တဲ့တင်မော်တွေကိုတရုတ်ရေတပ်ကနောက်ဆက်မှုတွေပြုလုပ်ခဲ့ပေမဲ့ရိတ်ခါတွေအောင်မြင်စွာပိုပေးနိုင်ခဲ့တယ်လို့ဖိလစ်ပိုင်ရေတပ်ဒုတိယဗိုလ်ချုပ်ကြီးအယ်ဘာတိုကာလို့စ်ကပြောပါတယ်လူမနေတဲ့စပတ်လီတွန်းစုတွေရှိတဲ့နေရာကိုပိုင်ဆိုင်နေဆိုတာပြသဖို့ဖိလစ်ပိုင်ကစစ်တင်မော်ဟောင်းကြီးတစ်စင်းကိုလွန်ခဲ့တဲ့အနှစ်20ကျော်ကတည်းကတမင်ကြောက်ချထားခဲ့တာပါဖိလစ်ပိုင်ထောက်ပံ့ရေးတင်မော်ရဲ့ဥပဒေပေါင်းအတွင်းကလှုပ်ဆောင်ချက်ကိုတရုတ်တင်မော်တွေကနောက်ဆက်တာအန္တရာယ်ဖြစ်စေလောက်တဲ့အထိအနာကိုကတ်လာတာနဲ့ရန်လိုတဲ့အပြုအမူတွေကျွလွန်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရဌာနပေါင်းစုံပါဝင်တဲ့အဖွဲ့ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
မြောက်ကိုရီးယားကပထမဆုံးဗျူဟာမြောက်နျူကလ িয়ার တိုက်ခိုက်ရေးရင်ငုတ်တင်မော့ကိုရေးချလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်နဲ့ဂျပန်နိုင်ငံကြားကင်းလဲ့ရေးရင်စုမှာတာဝန်ထမ်းဆောင်မှုတာဝန်ပေးအပ်လိုက်ပါတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းမီဒီယာမှာဒီကနေ့ကြေညာပါတယ်။မြောက်ကိုရီးယားသမိုင်းဝင်သူရဲကောင်းရဲ့အမည်ဟီရိုကင်ကွန်အုတ်လို့အမည်ပေးထားတဲ့အဲ့ဒီရေငုတ်တင်မော့နံပါတ်841ဟာမြောက်ကိုရီးယားရေတပ်ရဲ့ရေအောက်တိုက်ခိုက်ရေးအတွက်အဓိကအင်အားဖြစ်တယ်လို့ဗုဒ္ဓဘူးနေကကျင်းပတဲ့ဒီရေငုတ်တင်မော့ရဲ့ရေချပွဲအခမ်းအနားမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံကပြောကြားခဲ့တာဖြစ်ပါတယ်။ဆိုပြီးရပြည်တော်စုခေတ်ကထုတ်ခဲ့တဲ့ရိုမီယိုမျိုးစားရင်ငုတ်တင်မော့ကိုပြန်ပြီးတော့မှပြင်ဆင်မွမ်းမံထားတဲ့ရင်ငုတ်တင်မော့ဖြစ်ပုံရတယ်လို့လည်းအကဲခတ်တွေကသုံးသပ်နေကြပါတယ်။ဒီရင်ငုတ်တင်မော့မျိုးစားမှာတော့လက်နက်ပြစ်လွတ်နိုင်တဲ့အပေါက်ဆယ်ပေါက်ပါပြီးတော့ပယ်ထိန်တက်ဘူလက်စတစ်ဒုံးကြီးနဲ့ပယ်ထိန်ဒုံးခရုစ်မဇိုင်းတွေတက်ဆင်ထားပုံရတယ်လို့သုံးသပ်သူတွေကပြောပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရုရှားတို့သိမ်းပိတ်ထားတဲ့ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲတွေဟာအတုအယောင်ရွေးကောက်ပွဲတွေသာဖြစ်ကြောင်းယူကရိန်းနိုင်ငံကြားရေးဝန်ကြီးဌာနကဝေဖန်ပြောကြားလိုက်ပါတယ်။နိုင်ငံတကာကမိဖက်နိုင်ငံတွေအနေနဲ့လည်းဒီရွေးကောက်ပွဲကိုဝိုင်းဝန်းရှုံချပြီးရလဒ်ကိုအသေးမှမပြုတ်ကြဖို့လည်းယူကရိန်းနိုင်ငံကြားရေးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံအတွင်းမှာလည်းဩဇာကြီးတဲ့မော်စကိုမြို့တော်ယာဒူမြို့တော်ဝန်ယာဒူအပါအဝင်ဒေသန္တရရွေးကောက်ပွဲတွေအတွက်မဲဆန္ဒရှင်တွေဒီကနေ့တောက်ကြနေမှာမဲပေးနေကြပြီးဒါဟာရုရှားသမ္မတဗလာဒီမီပူတင်အပေါ်ရုရှားပြည်သူတွေကယုံကြည်မှုရှိမရှိဆိုတာကိုပြသမဲ့ရွေးကောက်ပွဲဖြစ်တယ်လို့လေလာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာတော့အစိုးရဝန်ထမ်းတွေအနေနဲ့လုပ်ငန်းဝင်တွေမှာ iPhone တွေအသုံးမပြုရလို့တရုတ်အစိုးရကနေတားမြစ်တဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာအခုနှစ်ရက်အတွင်းမှာပဲ Apple ကုမ္ပဏီရဲ့အစုရှယ်ယာ600,000,000,000ကျော်ထိုးချသွားခဲ့ပါတယ်တန်မိုးအဖြစ်တော့အမေရိကန်ဒေါ်လာ190 billion ထက်မနည်းဆုံးရှုံးခဲ့တာဖြစ်ပါတယ်တရုတ်ဗဟိုအစိုးရဝန်ထမ်းတွေအနေနဲ့သူတို့ရဲ့ iPhone တွေကိုရုံးကိုယူမလာရလို့ညွှန်ကြားချက်ထုတ်ထားတဲ့အကြောင်း Wall Street Journal သတင်းဌာနကဗုဒ္ဓဘူးနေ့ကသတင်းထုတ်ပြန်ပါတယ်နောက်တစ်ရက်မှာလဲဒေသန္တရအစိုးရရုံးဝန်ထမ်းတွေအစိုးရကုမ္ပဏီဝန်ထမ်းတွေကိုအလားတူညွှန်ကြားချက်ထုတ်ပြန်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ပါတယ်တရုတ်အစိုးရကသူ့ရဲ့ဝန်ထမ်းတွေကို iPhone အသုံးပြုခွင့်ပိတ်ပင်လိုက်တာကြောင့်ဒီကနေ့တောက်ကြနေမှာလဲ Apple ရဲ့အစုရှယ်ယာတွေထပ်ပြီးတော့ကျနေပါတယ်ရှင်
တရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ Highway Typhoon မုန်တိုင်းအချိန်ကြောင့်ဒီကနေ့တောက်ကြနေ့ဟောင်ကောင်မှာမိုးသည်ထန်စွာရွာသွန်းရေကြီးရေလျှံပြီးလူတဦးသေဆုံးက80ကျော်ဒဏ်ရာရခဲ့ပါတယ်။ဒါဟာဟောင်ကောင်ကျွန်းမှာနှစ်ပေါင်း140အတွင်းအပြင်းထန်ဆုံးမိုးကြီးရေလျှံတာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။အင်္ဂါနေ့ကတရုတ်နိုင်ငံဖူကျန်ပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ Typhoon Huikun ဟာအပူပိုင်းမုန်တိုင်းငယ်အဖြစ်အားပြော့သွားခဲ့ပေမဲ့တဖြည်းဖြည်းရွေ့နေတဲ့တိမ်တိုက်တွေကြောင့်ဒေသတဝိုင်းမိုးသည်ထန်စွာရွာသွန်းခဲ့တာပါ။ဟောင်ကောင်မှာတောင်ဆောင်တွေကနေရေတွေတဟုန်တို့စီးဆင်းနေတာကြောင့်လမ်းတွေထဲရေရှမ်း၊ကုန်တိုက်တွေ၊မြေအောက်ဘူရာတွေနဲ့လမ်းကောင်းတွေရေနစ်မြုပ်တာတွေကိုဗီဒီယိုတွေမှာတွေ့ရပါတယ်။ဒီကနေ့ဟောင်ကောင်ရဲ့ stock ဆရာဈေးကွက်နဲ့ကျောင်းတွေ၊ရုံးတွေကိုလည်းပိတ်ထားပါတယ်။ဟောင်ကောင်ပင်မကျွန်းကောင်းလွန်ခရိုင်နဲ့အနောက်မြောက်ဘက်ဒေသတွေမှာကြာသပတေးနေ့နောက်ပိုင်းကစလို့မိုးရေကြိမ်9.6လက်မကျော်ရွာသွန်းခဲ့တယ်လို့ဟောင်ကောင်မိုးစလဌာနကသတင်းထုတ်ပြန်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းစီးပွားရေးအချက်အချာရှန်ဇန်မြို့မှာလည်းမုန်တိုင်းကြောင့်မိုးသည်ရေလျှံမှုတွေဖြစ်ခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်တာလီဘန်အဖွဲ့ဟာအာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်မှာလိင်မိုင်းဆန်ရနှိပ်စက်ညှဉ်းပန်းမှုနဲ့လူသားမျိုးနွယ်အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့အကြောင်းလူခွေစောင့်ကြည့်ရေးအဖွဲ့ HRW ကတောက်ကြနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။2022ခုနှစ်တာလီဘန်ကိုအာဖဂန်တို့ပြန်ပြီးတော့သိမ်းပိုက်ခဲ့တဲ့အချိန်ကတည်းကနေစလို့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့အခြေခံလူခွေရေးတွေချိုးဖောက်ခံနေရတာဖြစ်ပါတယ်။တာလီဘန်အဖွဲ့ကအာဖဂန်နစ္စတန်အမျိုးသမီးတွေကိုလွတ်လပ်စွာသွာလာခွင့်ထုတ်ဖော်ပြောဆိုခွင့်အလောက်ကန်ကန့်သက်ချက်ဝစ်စားဆင်ရင်မှုပညာရေးတားမြစ်ချက်တွေချမှတ်ထားသလိုမတရားဖမ်းဆီးတာနဲ့လူလက်မှုအခွင့်အရေးတွေချိုးဖောက်ခံရတယ်လို့ HRW အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူကျမစုမောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်ရှိသတင်းပတ်ထဲမှာမြန်မာနိုင်ငံမှာကျင်းပမဲ့အာဆီယံ၄ဒက်ဦးစီးချုပ်များနှစ်ပတ်လည်အစည်းအဝေးကိုအာဆီယံ၄ဒက်ဦးစီးချုပ်တချို့မတက်ဘူးဆိုပြီးတော့ဆုံးဖြတ်လိုက်တာကတော့မြန်မာ၄ဒက်နဲ့မပူးပေါင်းလို့ဘူးဆိုတာကိုပြသလိုက်တာဆိုတဲ့သုံးသပ်မှုတွေရှိပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံပေါ်မှာဆွဆွဲဆောင်ရွက်နေတဲ့နိုင်ငံတွေရဲ့မယိုးသားမှုဖြစ်ပါတယ်လို့တုံ့ပြန်ပါတယ်။အာဆီယံ၄ဒက်ဦးစီးချုပ်အစည်းအဝေးကိုအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နိုင်ငံတွေဘက်ကမတက်ရောက်တဲ့အပေါ်မှာဘလို့မျိုးတက်ရောက်မှုတွေရှိနိုင်ပါသလဲကိုဝင်းမင်းကစုံစမ်းမေးမြန်းပြီးတော့သုံးသပ်တင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ဒီအချိန်20မြောက်အာဆီယံ၄ဒက်ဦးစီးချုပ်များအစည်းအဝေးကိုမတက်မဲ့နိုင်ငံတချို့ရှိပေမဲ့ဆက်ကျင်းပသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအခုလိုပြောပါတယ်အဲ
တချို့သောနိုင်ငံတွေကတက်ရောက်ပါမယ်နိုင်ငံအများစုအာဆီယံနိုင်ငံအများစုပါတော့တက်ရောက်မှာဖြစ်တယ်တချို့သောနိုင်ငံတွေကလည်းဗီဒီယိုကွန်ဖရင့်နဲ့တက်ရောက်မယ်လို့ပြောတယ်တချို့သောနိုင်ငံတွေကတော့တက်ရောက်မှာမဟုတ်ဘူးတော့အကြောင်းပြန်ပါလေဘယ်လိုပဲဖြစ်ဖြစ်ဒီအာဆီယံလီဒါဦးစီးချုပ်များအစည်းအဝေးဒီနှစ်စဉ်ကျင်းပနေကြအစည်းအဝေးဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အလဲကျဖြစ်တဲ့အတွက်အာဆီယံစီမင်းစည်းကမ်းနေပြည်ညင်နဲ့ညီကျွန်တော်တို့ဆောင်ရွက်သွားတာဖြစ်ပါတယ
်မနေ့က19ချိန်မြောက်ဒီအာဆီယံလီဒါဦးစီးချုပ်များအစည်းအဝေးမှာအဲ့ဒီတုန်းကအလဲကျဥက္ကဋ္ဌဖြစ်တဲ့လာအိုစ်နိုင်ငံကမြန်မာနိုင်ငံကိုဒီနှစ်အလဲကျဥက္ကဋ္ဌအဖြစ်လွှဲပေးပြီးအခုလိုနေပြည်တော်မှာကျင်းပဖို့စီစဉ်လာတာပါ။ဘာကြောင့်အခုလိုရှေ့ဘက်အင်္ဂါ12ရက်နေ့ကနေ15ရက်နေ့ကျင်းပဖို့အသင့်ပြင်ချပြီးမှကပ်ပြီးမတက်ဖို့ဖြစ်လာရပါလဲလို့မေးရမှာကနေဒါနိုင်ငံ British Columbia တက္ကသိုလ်မှာပြည်သူ့ကြီးရာမဟာဘွဲ့ယူနေတဲ့သူတည်တည်စာရေးဆရာကွန်မင်းတေကအခုလိုရှင်းပြပါတယ
်။အဓိကတော့ထူးခြားတာနှစ်ခုသွားတွေ့ရတယ်ပေါ့။နံပါတ်1ကမြန်မာနိုင်ငံမှာအခုဒီဆက်လာတိမ်မှုနောက်ပိုင်းပေါ့နော်။ဖြစ်လာတဲ့ဒီခုခံဒေါ်လာစစ်တွေကိုမြန်မာစစ်တပ်ကခြေမုန်းတဲ့အခါမှာလေကြောင်းအင်အားသုံးပြီးခြေမုန်းတယ်။အဲ့ဒီအခါမှာအရသာပြစ်မှတ်တွေကိုလည်းမြောင်များစွာထိခိုက်ခြေမုန်းခံရတာရှိတယ်နော်။အဲ့တော့အကြီးကျယ်ပေါ့ဗျာဟိုအရသာတွေတည်ကြည်တဲ့ဖြစ်ရတွေလည်းရှိကြတာပေါ့။ဒါတွေကိုအာဆီယံနိုင်ငံတွေကတည်တယ်။အဲ့ဒီထဲမှာဒီလိုစစ်ရာဇဝတ်မှုကျူးလွန်တဲ့သူတွေနဲ့အဲထိုင်ကုန်တစ်ခုနဲ့အတူမထိုင်နိုင်ဘူးဆိုတော့ဒါပြင်းထန်တဲ့နိုင်ငံရေးကန့်ကွက်ချက်ပေါ့နော်။အဲ့ဒီဟာကိုပြရတယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကတော့အဲအာဆီယံနိုင်ငံတွေထဲမှာရှိတဲ့ဟိုနိုင်ငံ၃နိုင်ငံဖြစ်တဲ့မလေးရှားအင်ဒိုနီးရှားဖိလစ်ပိုင်ဒီနိုင်ငံတွေကိုသွားကြည့်တယ်ဆိုရင်ဒီမိုကရေစီကောင်းကောင်းဖြစ်ထွန်းပြီးသားနိုင်ငံတွေဖြစ်တယ်ဆိုတာသွားတွေ့ရတယ်ပေါ့ဒီလိုနိုင်ငံကြီးတွေကမြန်မာနိုင်ငံမှာပေါ့နော်အခုဒီမြန်မာစစ်တပ်စစ်ကောင်စီလှုပ်တဲ့လှုပ်ရတဲ့ပတ်သက်ပြီးတော့မလိုလားတဲ့အပြင်ပေါ့နော်မပူပေါင်းမှုဆိုတဲ့သဘောမျိုးဒီနိုင်ငံရဲ့အရာ signal ပြတယ်လို့ကျွန်တော်ထင်ပါတယ
်ထိုင်းနိုင်ငံကတော့တက်ရောက်ဖို့ရှိနေပြီးတခြားအာဆီယံနိုင်ငံတွေကလူသိစင်ကြားထုတ်ပြန်တာမရှိသေးချိန်မှာအခုလိုမတက်မဲ့နိုင်ငံတွေပေါ်ဗိုလ်ချုပ်စော်မင်ထွန်းကအခုလိုတုံ့ပြန်လိုက်ပါတယ
်အဲဒီမှာလဲမျိုးစုံတော့ဝေဖန်မှုတွေဆွဆွဲမှုတွေရှိတာပေါ့အဲဒီမှာကျွန်တော်တို့မြန်မာနိုင်ငံတက်မတော်လီအနေနဲ့ကဒါနိုင်ငံတော်ကာကွယ်ရေးတာဝန်နဲ့ထမ်းဆောင်နေတာမဟုတ်ဘူးမြန်မာနိုင်ငံမှာကုညီကဲဈေးလုပ်ငန်းတွေပေါ့လူသားချင်းစာနာထောက်ထားမှုလုပ်ငန်းတွေ HAD ကလုပ်ငန်းတွေမှာလဲတက်ကြွစွာပါဝင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်တယ်အဲ့တချို့နိုင်ငံတွေဆွဆွဲချက်တွေတော့ကျွန်တော်တို့အာဟုပုတ်ကောင်းပါလေမြန်မာနိုင်ငံမှာတကယ်အကြမ်းဖက်လှုပ်ဆောင်နေတဲ့ NUG PDF အဖွဲ့တွေရဲ့ drone နဲ့တိုက်ခိုက်မှုတွေမိုင်းတောင်မိုင်းခွဲတိုက်ခိုက်မှုတွေပြည်သူလူထုရဲ့အသက်အဝိတ်စီစဉ်ကိုထိပါနေတာတွေဥပမာအနည်းဆုံးဖြစ်စဉ်ဆိုရင်ဒါမြဝီမှာရှိတဲ့ပြည်သူလူထုနဲ့သက်ဆိုင်တဲ့အစအဦးတွေကိုပဲ drone နဲ့တိုက်ခိုက်ခဲ့တာတွေပြီးရင်ကျွန်တော်တို့ဒီရထားလန်ကားလန်တွေဖောက်ခွဲဖြစ်တယ်ဒါတွေကိုလစ်လူရှုပြီးတလို့အဖက်သားဆွဆွဲဆောင်ရွက်နေကြခြင်းဟာဆွဆွဲနေတဲ့နိုင်ငံတွေတချို့သောအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့မယိုသားမှုကိုပြပနေကြလို့ပဲကျွန်တော်မြင်ပါတယ်ဗျာ
ဒီနေရာမှာ အခုအပတ်ထဲပြီးသွားတဲ့အာဆီယံထိပ်သီးပွဲမှာမြန်မာနိုင်ငံအပေါ်ဖဲ့ချင်းဝေဖန်မှုတွေများလာခြင်းဖြစ်လာတဲ့အခုအာဆီယံနိုင်ငံတချို့ဆုံးဖြတ်ချက်ကြောင့်တက်ရောက်မှုကိုဆက်မေးရမှာအရင်ချင်းမိုင်တက်ကတူလူမှုသိပ္ပံဌာနမှာသုတေသီဖြစ်ခဲ့တဲ့ကိုမင်းတေကအခုလိုရှင်းပြပါလေ
ကြီးကြီးပါမပြောင်းလဲမှုတော့ကျွန်တော်တို့မျှော်လင့်လို့မရအောင်ဘာလို့လဲဆိုတော့ဒီမြန်မာစစ်တပ်ရဲ့စရိုက်ကိုကြည့်ရင်လည်းဆွတ်တိုးပြီးလုပ်မယ်အဲသူတို့ဒီအစီအမံတိုင်းပဲဒါသွားတွေ့ရတယ်နောက်တစ်ခုကဒီအာဆီယံနိုင်ငံတွေမှာလည်းနိုင်ငံရေးအရာဖိအားပေးတာမျိုးပဲလုပ်လို့ရမယ်အာဆီယံနိုင်ငံတွေကိုနိုင်ကအကန့်အသတ်ရှိတယ်ပေါ့ဗျာနော်ဟောဒါပေမဲ့ဘာဖြစ်လဲဆိုတော့အဲမြန်မာစစ်တပ်အပေါ်မှာတော့ဒေသတွင်းဖိအားပေါ့နိုင်ငံရေးဖိအားကတော်တော်ကြီးကြီးလာတယ်ဆိုတဲ့သဘောကိုပြနိုင်တဲ့အဆင့်လောက်ပဲတက်ရောက်နိုင်မယ်လို့ကျွန်တော်ထင်တယ်ပေါ့
ဒီနှစ်စဉ်ကျင်းပတဲ့အာဆီယံလေတပ်ဦးစီးချုပ်များရဲ့အစည်းအဝေးမှာကာကွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့သဘာဝပြည်တံတုံ့ပြန်ရေးဘလို့ပူပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးကြလေးရှိပါတယ်အခုလိုမြန်မာမှာကျင်းပမဲ့အာဆီယံလေတပ်ဦးစီးချုပ်များအစည်းအဝေးကိုမတက်ကြဖို့ Justice for Myanmar အဖွဲ့ကအရင်တောင်းဆိုခဲ့ပြီးအခုလည်းအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်တို့လိုတခြားနိုင်ငံတွေပါမတက်ကြဖို့ဒီနေ့ပဲထုတ်ပြန်တောင်းဆိုလိုက်ပါသေးတယ်ခင်
ကိုဝင်းမင်းဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းရွှေဘိုခရိုင်ဘက်ကအခြေအနေကိုတင်ပြပေးကြပါတယ်သခိုင်းတိုင်းရွှေဘိုခရိုင်အရှိတ်ချမ်းကခြေရွာတွေကိုစစ်ကောင်စီတပ်ကစစ်ရင်အများအပြားနဲ့စစ်ကြောင်း၄ကြောင်းခွဲပြီးတော့ဝင်ရောက်နယ်မြေရှင်းလင်းနေပါတယ်ဒီလိုနယ်မြေရှင်းလင်းတာကြောင့်ခြေရွာပေါင်း40ကျော်ကဒေသခံ2သိန်းကျော်လောက်စစ်ဘေးတိမ်းရှောင်နေကြရပါတယ်အဲ့ဒီလိုစစ်ကြောင်းရှင်းလင်းတဲ့အထက်မှာဒေသခံပြည်သူ၃အသက်ခံခဲ့ရတယ်လို့ဖမ်းဆီးခံရသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပြပါဗျ။ဒီအကြောင်းသတင်းပေးပို့ချက်ကိုမမသိန်းအောင်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီတပ်တွေဟာစက်တင်ဘာ၂ရက်နေ့ကစပြီးစကိုင်းတိုင်းနဲ့ရွှေဘိုမြို့နယ်ဘက်မှာစစ်စီရေးတွေစပြီးလုပ်တာမှာအခုရက်ပိုင်းတွင်ရွှေဘိုခရိုင်နယ်ကမိသားတန်လန်းအရှိတ်ချမ်းကြီးရွာတွေကိုစစ်ကြောင်းကြီး၄ကြောင်းအင်အား400ကျော်လောက်နဲ့နေမည်ရှင်းလင်းရေးတွေလုပ်နေပါဗျ။စစ်တပ်နေမြေရှင်းလင်းမှုတွေကြောင့်ကြေးရွာပေါင်း40ကျော်လောက်ကဒေသခံခန့်မှန်း2သိန်းဝန်းကျင်လောက်စစ်ပီးရှောင်နေရတယ်လို့ Wallet Informational Network ရဲ့တာဝန်ခံကိုနဂါးလေးကပြောပါတယ်
။ဘလဲမျိုးနဲ့ဥထိုးနေတာကသခိုင်းတစ်ကြောင်ရှိနေ။မခောက်ကတစ်ကြောင်ရှိနေ။ကျွန်တော်တို့ရှိဖို့လာတစ်ကြောင်ရှိနေ။အဲ့လိုရှိဖို့လည်းရရှိဖို့လည်းရောက်ရှိမှာ။ယထာတန်တဲ့ချက်တွေမှာ400ကျော်မထူရမှာ။ဒီလိုတွေမှာကျွန်တော်ခံမှန်းကြီး40လူဦးရေနဲ့တိကျအောင်ထင်တာပေါ့။
စစ်တပ်နယ်မြေရှင်းလင်းမှုအတွင်းမှာဒေသခံ3ဦးတပ်ဖြတ်ခံခဲ့ရတယ်လို့တဦးဒဏ်ရာရခဲ့တယ်လို့ကိုနဂါးလေးကပြောပါတယ်
။အဲဒီတော့ညောင်ရတဲ့ကြားထဲမှာပြည်သူ2ဦးလက်နက်ငယ်နဲ့ပြစ်ပယ်လိုက်တာကပြည်သူ2ဦးကသေတယ်နောက်တဦးကကြတော့ဒဏ်ရာရတယ်စတဲ့နယ်မရှင်းရဘူးပြရတယ်ကြ။အဲ့ဒါကကျွန်တော်တို့ခွေးကုန်းပေါ်ရှူမှုနဲ့ခွေးကုန်းထိုးတဲ့စစ်ကြောင်း၊စကိုင်းမြို့နယ်ဘက်ကထိုးတဲ့စစ်ကြောင်းကလည်းမြေကြီးမြေရောက်သေတယ်။ကျွန်တော်တို့အခုစကိုင်းမြို့နယ်ကထိုးတဲ့စစ်ကြောင်းကအခုဝက်လက်မြို့နယ်ဖုံးမွနဲ့ကြည့်ရတော့ခါကြတယ်။အဲနောက်တော့ပြည်သူအမျိုးသားတွေထပ်ပြီးစုစုပေါင်းစစ်ကြောင်းလေးရတော့ပြည်သူတွေ3ဦးသေတယ်။တဦးက
စစ်တပ်တွေဝင်ရောက်ခဲ့တဲ့ကြေးရွာတချို့မိရှုခံရတာရှိပေမဲ့ရွာတွေထဲဝင်ကြည့်ဖို့အချိန်မပေးသေးတဲ့အတွက်အင်ဂျီဘလောက်မီးလောင်ဆုံးရှုံးခဲ့တယ်ဆိုတာကိုအတိအကျမသိနိုင်သေးဘူးလို့ပြောပါရယ်စက်တင်ဘာ2ရက်နေ့ကလေးကစပြီးရွှေဘိုမြို့နယ်ကြောင်မြောင်းတိုင်းနယ်ကစစ်ကောင်စီတပ်တွေဟာရွှေဘိုမြို့နယ်ကဂွေးပင်ကုန်းမောင်းတပ်စတဲ့ရွာတွေကိုဝင်ရောက်ပြီးဒေသခံတချို့ကိုဖမ်းဆီးခဲ့ပါရယ်ဖမ်းခံရသူတချို့ကိုရိုက်နှက်ပြီးပြန်လွတ်ပေးခဲ့တာတချို့ရှိပေမဲ့အနည်းဆုံး6ယောက်ကိုတော့စစ်ကြောင်းနဲ့အတူခေါ်ဆောင်သွားတာဒီကနေ့ထိပြန်လွတ်မလာသေးဘူးလို့ဒေသခံတဦးကပြောပါတယ်
။တို့အောင်မကဘူးတော်တယ်ကိုမနေ့ပိုင်းအိတ်နေတဲ့လူ၄ယောက်ရောဆိုအဲဒီမောင်းတက်က6ယောက်ပါသွားတယ်။အဲစစ်ကြောင်းနဲ့အတူပါသွားတာအဲ့ဒါတွေပြန်ကိုမရပါသေးဘူး။
စီဗီရှောင်းတွေကအရေးအတွက်များတဲ့အတွက်လက်ရှိမှာနေထိုင်ရေးစားသောက်ရေးလည်းခက်ခဲရတယ်လို့ပြောပါတယ်။ဖုန်ကြီးကျောင်းတွေမှာပုံရှောင်တာမျိုးရှိပေမဲ့အခုနောက်ပိုင်းမှာစစ်ကောင်စီတပ်တွေကဖုန်ကြီးကျောင်းတွေထဲမှာဝင်ရောက်ပြီးတော့ဘုန်းတော်ကြီးတွေနဲ့စစ်ပေးရှောင်တွေကိုဖမ်းဆီးတာမျိုးတွေလုပ်တာကြောင့်စစ်ကြောင်းဝင်လာရင်ဘုန်းတော်ကြီးတွေကပါစစ်ပေးရှောင်ရတာမျိုးရှိလာတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
ဒီကြောင်းမှမူတယ်ဗျဒီရှိချာတော့အစ်မပြေရတော့ပြေကြတယ်မှာဒီရာဒီကမိုးရည်ကိုမင်းညားဆိုတော့ကျွန်တော်စစ်ချောင်းနေစဉ်တော်တော်ကရောက်တယ်အဲ့လိုအစ်မပြေရရှိတယ်ဗျအဲဥမာမိုးကလေးရခိုင်းခါတော့ချမ်းလူပါပေါ့နော်အဲတခြားရှိတော့တခြားသားရဟင်းဒီကတော့ကျွန်တော်တော့တော့ရမှာဆိုကျွန်တော်အချိန်ပြောင်းတော့ခူးစားတာပေါ့
ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမင်းရှင်းလင်းရေးလုပ်ရတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေကဖော်ပြလေးရှိပါတယ်စစ်တပ်နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့် မန္တလေးတိုင်းဒေသတချို့နဲ့စကိုင်းတိုင်းအတွင်းသေဆုံးသူတွေနဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုတိုးလာပါတယ်စစ်တပ်အာဏာသိမ်းတဲ့2020ခုနှစ်ဖေဖော်ဝါရီကစလို့တိုက်ပွဲတွေနဲ့လူညွန်ရေးအခြေအနေကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူတိတက်သမား6တန်းရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီကနေ့စက်တင်ဘာ8ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ဒါကတော့မင်းမြတ်ကြင်အောင်ပြောပြပေးခဲ့တဲ့စကိုင်းတိုင်းရွှေဘိုဘက်ကအခြေအနေဖြစ်ပါတယ်ရှင်။တဆက်သေးပါပဲစကိုင်းတိုင်းတမူးဘက်ကအခြေအနေကိုလည်းတင်ပြပေးကြပါရစေ။စကိုင်းတိုင်းခမ်းဘတ်မြို့နဲ့တမူးမြို့ကြားမှာတော့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာအခုရက်ပိုင်းတိုက်ပွဲပြင်းထန်နေပြီးတော့စစ်ရေးကအတော်လေးတင်းမာနေပါတယ်။တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်လမ်းပန်းဆက်သွယ်ရေးကပိုးပြီးတော့မှခက်ခဲလာနေပါတယ်။ဒါကြောင့်မို့လို့ကုံစည်းနှုံနဲ့ကယ်ရီကားတွေကတိတိတသားဈေးနှုံတွေမြင့်တက်လာတယ်လို့ဒေသခံပြည်သူတွေက VOA ကိုပြောပါတယ်။စကိုင်းတိုင်းရဲ့အခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်။
စကိုင်းတိုင်းခမ်းပတ်မြို့နယ်တမူးမြို့ကြားမှာစက်တင်ဘာ6ရက်နဲ့9ရက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒီနေ့တော့ငြိမ်နေပေမဲ့စစ်ရေးတင်းမာနေသေးဖြစ်ပါတယ်။ခမ်းပတ်နယ်တမူးကြားကကြေးရွာတွေဖြစ်တဲ့ရန်လင်းဖိုင်၊လမ်းမွန်တာ၊ခမွန်နုံစတဲ့ကြေးရွာတွေအနီးမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။စက်တင်ဘာ9ရက်ကြာသပတေးနေ့ကတိုက်ပွဲဖြစ်တဲ့အခြေအနေကိုစစ်ပေးဒုက္ခသည်တွေကိုကူညီပေးနေသူတဦးက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်လည်းမဆိုင်မတက်ဘူးဖြစ်ရခြင်းနမွန်တာရှိမယ်ရန်နေဆိုင်ရှိမယ်ခုံမုံလုံးရှိမယ်ပေါ့နော်အဲ့လိုကြာတော့ညမှာတမင်းနဲ့ကလေးကြမှာ PS တွေနေရာထိုင်နေရာရှိရပေါ့နော်ကွာနေရှိရပေါ့အဲ့ဒီဟာလို့သူကအကုန်လုံးတိုက်ထုတ်ပြီးတမင်းနဲ့ကလေးကြကိုစစ်ကောင်စီကဒီအင်အားပြန်သွားလုပ်မယ်ပြန်ထိန်းတယ်ပေါ့နော်စစ်ကောင်စီကအဲ့လိုမျိုးလို့ကြားထားရခြင်
းဒီနေ့မှာတော့နမွန်တာနဲ့ရန်လင်းပိုင်ရွာတွေမှာစစ်တပ်တွေတက်ဆွဲထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီဒေသမှာ2022ခုနှစ်ထဲကစစ်တပ်ကနေမြေရှင်းလင်းလုပ်ခဲ့လို့ဒီသာကန်ဒီဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြတာမို့အခုဆိုစစ်ပီးဒုက္ခတွေဖြစ်နေတာတနစ်ကျော်လောက်ရှိနေပါပြီအခုနှစ်ဇွန်လ22ရက်နေ့မှာစခဲ့တဲ့ခမ်းပတ်နဲ့တမူးမြို့ကြားကပန်းစာတိုက်ပွဲကစလို့အခုစက်တင်ဘာအထိတိုက်ပွဲတွေအဆက်မပြတ်ရှိနေပြီးတော့ကားလမ်းတွေပိတ်နေတဲ့အတွက်ကုန်စည်နှုန်းတွေအဆမတန်မြင့်တက်လာပါတယ
်ကုန်စည်နှုန်းတွေတက်တာကြတော့ကျွန်တော်တို့အခုလမ်းတွေပိတ်တာနဲ့ခြေလမ်းကြောင်းတွေကျတာနဲ့အဲ့လိုပိတ်တာကြအဓိကကျွန်တော်တို့ကုန်ရကြတော့ရေပေါ့ပေါ့လာတာကြောင့်အောက်ပိုင်းကလာတော့ဗျအောက်ပိုင်းလာတဲ့အခါကျတော့ခုအောက်ပိုင်းလမ်းနေရာကျွန်တော်တို့တောက်လျှောက်ကတမူးဝင်လို့မရဘူးဖြစ်တဲ့အချိန်မှာတော့တမူးလမ်းပြေးလာတဲ့အခါကျတော့တောက်လျှောက်ကပုံလေးကျွန်တော်တို့ဒီမှာပြတ်တာတော့ကြာပြီဆိုတော့ဒါကုံလေးနဲ့လက်သားထုတ်တော့ရှိတဲ့ဟာလေးရတယ်ငကန်လေးနေပါလေငကန်လေးမရှိတဲ့ဟာလေးနေတဲ့ဆိုနေတဲ့အခါကျတော့လေတမူးပန်းတာတိုက်ပွဲမှာတော့ကျွန်တော်တို့ကဖျက်ချင်းတပိတ်တော့မှ3,500 4,000သိပဲရှိတာဗျခုနောက်ပိုင်းခုကမ်ပတ်တိုက်ပွဲပြီးသွားတဲ့အချိန်မှာကျတော့ဟိုကဖျက်ချင်းတပိတ်တော့5,000လောက်ဖြစ်သွားတာဗျဟုတ
်ကဲ့တမူးကနေဒီမှာစိုင်ရင်ကယ်ရင်နဲ့ကမ်ပတ်ချင်းရောက်ပေါ်ဗျအဲ့လိုမျိုးပြင်သွားပြီးမှတို့တင်သွားရင်မကိုခမ်းမကနေကလေးကိုတင်ကားနဲ့ပြန်သွားတာကျွန်တော်တမူးကနေမှခမ်းမကကိုစိုက်ကနေလာမယ်ဆိုအသိငွဲပြဟိုခမ်းမကနဲ့ကလေးဆိုရင်ခေါင်းကနေထိုင်နေတော့3,500ရှိရပြခမ်းမကနေကလေးကို3,000ပ
ြအဓိကလမ်းမကြီးတွေနားမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်တမူးကနေခမ်းမကမျိုးကိုတောလမ်းတွေကနေတဆင့်ခက်ခက်ခဲခဲသွားလာနေရတယ်လို့လည်းဒေသခံတွေကပြောပါတယ်တမူးမျိုးနဲ့ခမ်းပတ်မျိုးကြားကပန်းသာကြီးရွာမှာဂျွန်လာတဲ့ကဆလို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရက်ရှိတိုက်ပွဲတွေဖြစ်ခဲ့ပြီးစစ်ရေးတင်းမာခဲ့ပြီးတဲ့နောက်ဇူလိုင်လထဲမှာလည်းခမ်းပတ်မျိုးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်အခုစက်တင်ဘာလအစမှာလည်းခမ်းပတ်နဲ့တမူးကြားမှာတကြောပြန်တိုက်ပွဲတွေဖြစ်နေတာပါအခုလိုတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးတော့ကားလမ်းတွေပိတ်နေတဲ့အတွက်စစ်ပေးရှောင်တွေအတွက်အစားအသောက်တွေလိုအပ်နေပြီးတော့မတန့်ရှင်းတဲ့ရေးတွေတောက်သုံးနေရတဲ့အတွက်ဖျားနာတာတွေရှိနေသလိုအရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့စစ်ပေးရှောင်အတွက်အကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းတမူးနဲ့ခမ်းဘတ်ဘက်ကစစ်ရေးအခြေအနေကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အတွက်အကျဉ်းကျခံနေရတဲ့ကလေးငယ်တွေရဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်နောက်ပိုင်းမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်နေဆိုပြီးတော့ဖမ်းဆီးခံထားရပြီးတော့အကျဉ်းချခံနေရတဲ့အသက်မပြည့်သေးတဲ့ကလေးငယ်အရေးအတွက်ဟာရန်ကုန်မြို့တမြို့ထဲမှာတင်အယောက်1,500နီးပါးရှိပါတယ်လို့ကလေးငယ်အရေးလှုပ်ရှားသူတွေကပြောပါတယ်ဒီလိုမျိုးအကျဉ်းချခံနေရတဲ့ဒီကလေးငယ်တွေမှာကျန်းမာရေးစောင့်ရှောက်မှုအားနေတာကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ခံရတာကလေးငယ်တွေရဲ့အခွင့်အရေးဆုံးရှုံးတာတွေနဲ့ကြုံတွေ့နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မဆုမျက်မုံကတင်ပြပေးထားပါဗျ။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန္ဒပြမှုအကြမ်းဖက်မှုလက်နက်မှုစတာတွေနဲ့လူငယ်အများအပြားဖမ်းဆီးခံရတဲ့ထဲမှာ18နှစ်အောက်အသက်မပြည့်သေးတဲ့ကလေးငယ်တွေလည်းတော်တော်များများပါဝင်ပါတယ်။လက်လန်းပြည်တော်စီရင်တွေအရရန်ကုန်တမြို့ထဲမှာတင်ဖမ်းဆီးခံထားရတဲ့ကလေးသူငယ် 1,500 နီးပါးရှိနေတယ်လို့ကလေးသူငယ်အရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတယောက်ကပြောပါတယ်။
ဆက်မင်းကြီးကတော့ဟိုရန်ကုန်ဧရိယာတစ်ခုရဲ့ဆိုလို့ရှိရင်ပေါ့နော်။အခုဖြစ်ခဲ့တဲ့ဒီ3နှစ်အတွင်းဆိုရင်မင်းကလေးရောယောက်ျားလေးပေါင်းဆိုလို့ရှိရင်တော့ 1,500 နီးနီးလောက်တော့ရှိနေကြ။ကျွန်တော်တို့ဒီအဖွဲ့နယ်တွေမှာ3နှစ်အတွင်းကျွန်တော်တို့ဆိုလို့ရှိရင်900လောက်ကျွန်တော်တို့လိုက်ပြီးပါပြီပေါ့နော်။ဆိုတော့ဟိုတခြားအဲ့လိုမျိုးကျွန်တော်တို့လူမျိုးပဲလိုက်တဲ့ဖွဲ့ရဲ့ရှိရတဲ့အခါကြတော့လေထောင်အားနီးနီးလောက်တော့ရှိနေတယ်လို့ထင်တယ်ဗျာ။
စစ်ကောင်စီလက်ထက်ဖမ်းဆီးခံရတဲ့ကလေးငယ်တွေဟာကလေးသူငယ်ဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်ခံနေကြရပါတယ်။ရဲစခန်းတွေမှာချုံနှောင်ခံထားရတာကလေးအမှုတွေကိုစောလျင်စွာစစ်ဆေးရမယ်ဆိုတဲ့ဥပဒေကိုဆန့်ကျင်ပြီးအမှုတွေနှောင့်နှေးကြန့်ကြတာအမှုစစ်ချိန်မှာလည်းခုခံခြေပနိုင်ခွင့်တွေဆုံးရှုံးခဲ့ကြတယ်လို့သူကဆက်ပြောပါတယ်
။အဓိကအနိုင်ငံရေးအမှုတွေမှာကပေါ့အထူးသဖြင့်အချိန်ကြီးတော့ကလေးတွေနဲ့ပတ်သက်ပြီးကြုံရတာကဒီအမှုတွေကိုဆက်ဆက်ဆက်ဆက်ပြီးတော့ဆွဲတာဗျာ။ဘယ်လိုမျိုးလဲဆိုတော့ဒီကလေးကဟိုပေါ့နော်တနီးယာမှာတစ်ခုလောက်တယ်ပေါ့ဗျာအဲ့တနီးယာအဲ့မျိုးနေရနေပြီးတော့တစ်ခုဆွဲတယ်ဒါပေါ့ကျန်တဲ့ပုံမှာပါညာပေါ့နော်အဲ့ဒါနဲ့သူကဆွဲလိုက်အဲ့တစ်ခုပေါ့နောက်တနီးယာမှာလည်းသူကနောက်ဒီနောက်တစ်မျိုးနေမှာလည်းနောက်တစ်ခုသူကဆက်ကျူးလို့နေဆိုလို့ရှိရင်လည်းသူနောက်တစ်မျိုးနေရနဲ့ဆက်ပြီးတော့တရားဆွဲအဲ့အဲ့လိုတွေမခတယ်ကျွန်တော်တို့တွေ့နေရတယ်ဒါလည်းဆိုတော့ဒီတစ်မျိုးနေတယ်ပဲဒါပေမဲ့သူတွေ့လို့တဲ့နေရာမတူဘူးပေါ့နော်မတူတာကိုသူကအမှုတွေအများကြီးခွဲဆွဲပြောရရင်တော့ဒီပြမှုဆိုင်ရာအကျင့်တုံးနေမှာလည်းရှိပါတယ်သူစီရင်တုံးနေမှာလည်းရှိပါတယ်ဒါလည်းဆိုတော့ဒီပြလို့မှုတစ်ခုပေါ့နော်တယောက်ထဲရမယ်လုတ်တဲ့ဟာကထက်ခါထက်ခါဆွဲတဲ့ပုံစံတော့ဖြစ်နေတာပေါ့လေးလာမိတဲ့လောက်ပေါ့နော်အဲ့လိုဆွဲတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခြေပါဖို့ကြိုးစားခဲ့ဘူးလေပေါ့နော်ဒါပေမဲ့အဲဘာဖြစ်လဲဆိုတော့နောက်ဆုံးကျတော့လေဒီရောင်ပဲသူလက်ခံနေသူနဲ့ပတ်သက်ပြီးတော့ခြေပါခွင့်လို့ဘာလို့မှကျတော့ကျွန်တော်တို့ကဘယ်လိုပဲခြေပါဘယ်လိုပဲမပေါ်အချိန်တိုင်းတော့ပြစ်တယ်တော့ချခံရတာမျိုးပေါ့နော
်ဖန်စီခံရတဲ့ကလေးငယ်အများစုဟာတက်မတော်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန် 905- ကကြီးနဲ့တရားစွဲခံကြရတယ်လို့အကြမ်းဖက်ဥပဒေပုံမှန်တစ်ခုဖြစ်တဲ့90ညပောက်ကွဲစေတတ်သောလက်နက်ဥပဒေဆိုင်ရာဥပဒေပုံမှန် 345 ရို့နဲ့တရားစွဲခံရတာတွေများတယ်လို့ရှင်းနေတွေကပြောပါတယ်။ရန်ကုန်တိုင်းမန္တလေးတိုင်းတို့မှာတော့ထောင်ချခံရတဲ့ကလေးငယ်တွေကိုလူငယ်လေးချင်ရေးစခန်းကျောင်းတွေမှာထားပေမဲ့တခြားဒေသတွေမှာတော့တီးခြားခွဲထားတာမျိုးရှားပါတယ်။စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူတွေကိုဖမ်းဆီးနိုင်ဖို့သူတို့မိသားစုဝင်တွေကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေကိုစစ်ကောင်စီကတရားခံသဘောမျိုးဖမ်းဆီးထားတာတွေရှိတယ်လို့လည်းရှင်းနေကပြောပါတယ်။တရားစီရင်ရေးဘိုင်းမှာဆိုရင်လည်းပြစ်မှုထင်ရှားစွာမပြနိုင်သူကိုတော့မှအမြင့်ဆုံးထောင်ဒဏ်ချမှတ်နိုင်အောင်လို့အာဏာပိုင်တွေဘက်ကကြိုးစားမှုတွေရှိခဲ့ပြီးတော့လူငယ်ချင်းသာခွင့်ပေးတဲ့အခါမှာလည်းကလေးတွေအတွက်ထွက်သွင်းစဉ်းစားတာနည်းတယ်လို့ရှင်းနေတွေကပြောပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်တွေကိုတရားခံအနေနဲ့ဖမ်းဆီးတာဟာကလေးသူငယ်အခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုပါချိုးဖောက်ရရောက်တယ်လို့လူအခွင့်အရေးဆောင်ရွက်သူတွေကထောက်ပြကြပါတယ်။ဒါတွေနဲ့ပတ်သက်လို့လူငယ်သင်တန်းကျောင်းတွေနဲ့ပြည်ထောင်စုဝန်ကြီးဌာနဘက်ကို VOA ကအချိန်ချင်းဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB တာဝန်ရှိသူတို့ကတော့ကလေးငယ်တွေဟာဖမ်းဆီးခံထားရခြင်းကစပြီးတော့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအခက်အခဲတွေကိုတော်တော်လေးရင်ဆိုင်ကြုံတွေ့နေရတယ်လို့ပြောပါတယ
်။ချုပ်ကလေးတွေဆိုလို့ရှိရင်ဒီစစ်ခုံရုံးကလည်းဒီပြစ်ဒဏ်ကြီးကြီးတွေကိုဟိုချလိုက်တာတွေရှိတယ်။ဟိုအင်းစိန်ဆောင်နေရာမျိုးကိုပို့ပြီးတော့တခြားဒီရာဇဝတ်သားတွေနဲ့အတူတူထားခံရတဲ့ဒီလိုနေရာမျိုးရောက်သွားတဲ့သူတွေလည်းရှိတယ်ပေါ့နော်။အဲ့တော့ခိနေမှုကတော့အခုချိန်ကတော့ဒီစစ်အုပ်စုကတော့ရှင်းနေကြသူတို့ကိုဆန့်ကျင်လို့ရှိရင်ကလေးရောလူကြီးရောဘာမှချန်တာမဟုတ်ဘူး။အသက်ပြည့်ခြင်းမပြည့်ခြင်းပေါ်မှာကြည့်ပြီးတော့ခွဲနေမှာမဟုတ်ဘူး။ပါပြည်ကြီးကံမဲ့ပတန်းတူတီးမဲ့ကြံကံမဲ့ဒီခါကျတော့ဆိုပြီးတော့ဟိုဆိုးတဲ့ကိစ္စဒီနေ့ဒီနေ့စနေအနာတိတ်ကြီးရဲ့အခြေအနေစာပြီးတော့ကိုဗစ်အခြေအနေကိုထောင်းစားပြီးမတွေ့တဲ့ကိစ္စပေါ့ဒီခရီးတွေကိုမူတမိပါရင်လည်းလုံးဝတူတူမရဘူးခရီးတွေရဲ့အခြေအနေကျမအခြေအနေစပိုင်းဆိုင်ရာအခြေအနေမှမတိရဘူးပေါ့နော
်မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေဖြစ်တဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာဥပဒေမှာတော့ကလေးသူငယ်ဆိုတာကိုအသက်18နှစ်အောက်လို့အဓိပ္ပာယ်ဖွင့်ထားပါတယ်ကလေးသူငယ်တွေကိုလက်ထိတ်ခတ်ပြီးမဖမ်းရအချုပ်လိုထောင်လိုနေရာမျိုးတွေမှာဖမ်းဆီးထိန်းသိမ်းထားလို့မရရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်ခွင့်မရှိကလေးသူငယ်တရားရုံးတွေမှာပဲစစ်ဆေးရမယ်စတဲ့အချက်တွေပါရှိပါတယ်ဒါကိုစစ်ကောင်စီဘက်ကမလိုက်နာပဲအသက်မပြည့်သေးတဲ့ကလေးငယ်တွေဟာအကျဉ်းထောင်အချုပ်ထောင်တွေမှာဖမ်းဆီးထိန်းသိမ်းခံနေရတာစစ်ကြောရေးလိုနေရာမျိုးမှာညှဉ်းပန်းနှိပ်စက်ခံရတာစစ်ခုံရုံးလိုနေရာမျိုးတွေမှာရုံးတင်စစ်ဆေးခံနေရတာမျိုးတွေကြုံတွေ့ရပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတော်မှာဖမ်းဆီးခံရသူက2000ခွဲနီးပါးရှိတဲ့ထဲမှာကလေးငယ်660ကျော်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ရဲ့စက်တင်ဘာ9ရက်နေ့ထုတ်စင်ရေးမှာဖော်ပြပါရတယ်။တ တည်တံပေးခံရသူအယောက်150နီးပါးရှိခဲ့တာမှလည်းအသက်မပြည့်သေးတဲ့ကလေးငယ်နှစ်ဦးထက်မနည်းပါဝင်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကတော့ AAPP ရဲ့စည်းင်းဟာခြေကားထားတဲ့စည်းင်းတွေဖြစ်တယ်လို့ပြောကြားလေးရှိပါတယ်ရှင်
ဒါကတော့စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်လို့အကျဉ်းချခံရတဲ့ကလေးငယ်တွေရဲ့အခြေအနေမဆုမြတ်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးဆက်ဆက်ရယူပါခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့စက်တင်ဘာလ8ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုဒ္ဓဆောင်လေး American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးစင်ပါတယ်ကမ္ဘာအဆင့်မီဘောလုံးပြိုင်ပွဲတွေမှာနိုင်ငံဂုံဆောင်နိုင်တဲ့ဒိုင်ကောင်းတယောက်ဖြစ်ဖို့ကိုယ့်ရဲ့မိခင်နိုင်ငံနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ပံ့ပိုးကူညီမှုကအင်မတန်အရေးကြီးပါတယ်လို့ FIBA ဘောလုံးအဖွဲ့ချုပ်ဒိုင်အဖွဲ့မှာမြန်မာနိုင်ငံရဲ့ပထမဆုံးအမျိုးသမီးဒိုင်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ကော့ချာကပြောပါတယ်ပံ့ပိုးမှုလုံလုံလောက်လောက်မရခဲ့တဲ့အတွက်အခွင့်အလမ်းကောင်းတွေဆုံးရှုံးခဲ့ရတာလည်းရှိတယ်လို့ပြောပါတယ် FIBA အမျိုးသမီးဒိုင်တယောက်ဖြစ်တဲ့အသိအမှတ်ပြုနေရာရနိုင်မှုကိုတူးကိုချုံပြီးတော့အာထုတ်ကြိုးပမ်းခဲ့ရတဲ့ဒေါ်ကော့ဂျာနဲ့တွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ
် There's a path we must choose sometimes Gotta stand up and fight sometimes
ဖြစ်တရားတိုင်းတရားနေတော့ဆက်ပြီးတော့ပါနေတာမဟုတ်ပေမဲ့တခြားဒီအားကစားနဲ့ပတ်သက်တဲ့ကိစ္စတွေမှာပေါ့နော်ဘယ်လိုပုံစံနဲ့ဆက်ပြီးတော့လုပ်နေတာမျိုးရှိလဲရှင်အ
ဲဒီပြည်ပပြိုင်ပွဲတွေနားတယ်ဆိုပေမဲ့လည်းပြည်တွေးပေါ်ပြိုင်ပွဲတွေမှာလိုအပ်တဲ့နေရာမှာတော့ဆက်ပြီးမှအဲလှုပ်ဆောင်နေရတာပေါ့နော်အဲနောက်ပိုင်းမှာဒီ instructor တင်တန်းကိုပွားပြီးတင်တန်းတက်ရတယ်တင်တန်းနဲ့စင်တက်ရတယ်
โอเค
အဲ့နေ့စင်တက်ပြီးတဲ့နောက်ပိုင်းမှာပြည်တွင်းမှာပဲဒီဒိုင်လူကြီးတွေနဲ့ပေါ့နော်ဒိုင်ဒီပြိုင်ပွဲကြီးကျင်းပတဲ့အခါမှာဒီဒိုင်လူကြီးတွေရဲ့ကျမတို့လူကိုလူလုတ်ခဲ့တဲ့ဒိုင်လူကြီးတွေရဲ့အမှန်အမှန်လိုအပ်ချက်တွေပေါ့နော်လိုတာတွေနောက်ပြီးဟိုလိုအပ်ချက်နဲ့မှားတာမှန်တာတွေကိုကိုကပြန်ပြီးမှသူတို့ကိုကြည်ပြီးမှသူတို့ပြန်ပြီးမှပေါ့ဘင်းညာမှာလိုအပ်နေတယ်ဘင်းညာမှာတော့နေပါလို့နေတယ်ဆိုတော့သူတို့လိုအပ်ချက်ကိုကိုကပြန်ပြီးမှသူတို့ကိုပြန်ပြီးဆပ်ဖို့လုပ်ရတာမျိုးတွေပေါ့နော်အဲ့ဒီတိုင်ချစ်ချက်ဆိုတဲ့အလုပ်ကိုဆက်ပြီးလုပ်နေရတာပေါ့နော်
ကြံပေးပေါ့ကြံပေးပေါ့ဘာဘူကောင်းလာနိုင်မလဲပေါ့
ဘယ်လိုနေရာမှာဆိုရင်နင်းစပီဘယ်လိုများမှာဆိုရင်လိုနေပါတယ်ပေါ့နော်အဲဒီညာဖောင်းမဖြစ်တဲ့နေရာမှာဆိုဖောင်းပေးလိုက်ရင်လည်းအဲ့ဒါကတော့ဖောင်းမဟုတ်ဘူးဆိုတာမျိုးလေးတွေပေါ့နော်ကိုနားလေတိတလောက်လေးနဲ့သူတို့ကိုပြန်ပြီးမှအကြံပေးရတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာလေတကယ်ဆိုလို့ရှိရင်အဲ့လိုဒီလို FIFA အဖွဲ့ထဲမှာဒိုင်လို့ခွင့်ရတဲ့အမျိုးသမီးဆိုတာလက်ချုံးရည်လို့ရမယ်ထင်ပါတယ်ဆယ်ယောက်တောင်မရှိဘူးထင်တယ
်မရှိပါဘူ
းဟုတ်ကဲ့
အပြည့်ပြည့်ဆိုင်ရာဒိုင်လူကြီးဆိုအခုလောလောဆယ်ရတော့ဝင်းလေဒိုင်လူကြီးကတိမ့်တိမ့်အရှိမယ်နောက်တယောက်ကစင်မာဦးဆိုတဲ့ကလေးလေးပေါ့နော်အခု referee မှာတော့ကွင်းနေတိုင်းလူကြီးမှာ2ယောက်ရှိတယ် assistant 3ယောက်ရှိတယ် game ball ရှိမယ်ဝင်းဝါချွင်းရှိမယ်နောက်တစ်ယောက်ကအခုဒီနေ့မှအဲစပီးအတစ် FIFA ခန်းနာပေါ့နော်ကလေးလေးအဲကြွက်ဖြူလို့ကျွန်အဒီတို့ကခေါ်တယ်ဒီနေ့ထဲမှာအပြည့်ခဲ့တဲ့နေ့ထဲမှာအတစ်ပြန်ဖြစ်တာဒီတီတာဦးဟောစင်မာဦးနဲ့ဒီကြိတ်ဖြူပေါ့ဟုတ
်ကဲ့ဆိုတော့ဒါဆိုရင်တကယ်တမ်း9ယောက်လောက်ပဲရှိရဆိုတော့တော့မြန်မာတနိုင်ငံလုံးနေတဲ့ FIFA မှာတိုင်းဖြစ်တာဝင်နေတဲ့
ဟုတ်ကဲ့
ခံပူတဲ့သူကအဲ့လောက်ပဲရှိတယ်အဲ့ထဲမှာမှဒေါက်ကော့ချာတော့ဒါပထမဆုံးအမျိုးသမီးပေါ့ဂုဏ်ယူစရာပေါ့ဒါသမိုင်းလေးနော်
ဟုတ်ကဲ့ပါနောက်အတူတူဖြစ်တာတော့တင်းတင်းညိုစားလည်းရှိသေးတယ်လေ
အ
ရှိမအဲကိုကြီးစန်းဆိုတာလည်း FIFA တိုင်းလူကြီးတယောက်ဖြစ်ခဲ့ဘူးတယ
်ဟုတ်ကဲ့ဒါပေမဲ့အမျိုးသမီးထဲမှာတော့
အမျိုးသမီးထဲမှာအမျိုးသမီးသေးပါစမ်းစမ်းမြင်ဆိုတာရှိသေးတယ
်
အန်ဒီဖြစ်အန်ဒီဒိုင်လူကြီးဖြစ်ပြီးမှသူကဖြစ်တယ်ဒါမဲ့သူကအစိုးရပဲပြန်အနားယူသွားတယ်
ဩ ဟုတ်ကဲ့အဲ့မဲ့အမျိုးသမီးတွေမှာဆိုရင်တော့ကိုကတော့ပထမဆုံးလို့ပြောရမှာပေါ့
အဲ့လိုပြောလို့တော့ရတာပေါ့
ဟုတ်ကဲ့
အဲ့လိုရတာပေါ့
အဲ့တော့အခုအချိန်မှရောအဲ့လိုအမျိုးသမီးတိုင်းနေအချင်ချင်းလူချင်းတဲ့သူတွေလည်းရှိနိုင်တယ်အမျိုးသမီးတိုင်းဖြစ်ချင်တဲ့သူတွေဝါသနာပိုင်းတွေလည်းရှိနိုင်မယ်သူတို့တွေဆိုလို့ရှိရင်ဘလို့ပြင်ဆင်မှုတွေလိုအပ်တယ်ဘလို့စိတ်ခေါ်အားရှိရမယ်စသဖြင့်ဘာတွေအကြံပြုဘာတွေပြောနိုင်မလဲသူတို့အတွက
်အဲ့ဒါကတော့သူတို့လေကိုကဒီတိုင်ချစ်ချက်လုပ်နေရင်းနဲ့နေ့စဉ်နဲ့အမြကျမတို့ကဒီကိုတိုင်တယောက်ရဲ့လိုအပ်ချက် fitness ကောင်းဖို့အတွက်အမြဲတမ်းမနဲ့တိုင် training လုပ်ရတယ်အဲ့ဒီနေရာမှာလိုအပ်ချက်တို့သူတို့ကိုအမြဲတမ်းပြောတယ်ပင်နေရာမှာဘလို့ကြိုးစားရမယ် FIFA တိုင်းတယောက်ဖြစ်တယ်ဆိုတော့လွယ်လွယ်နဲ့တော့မဖြစ်ဘူးလေ။ကြံခိုင်ရရအစ English ကောင်းရမယ် IT ကောင်းရမယ်ဒါတွေကိုအမြဲတမ်းမပြတ်တမ်းတေချာခက်ခက်နန်းနားနားလည်အောင်လေ့ကျင့်ပြီးမှကြိုးစားနေရမယ်ဆိုတာကတော့အမြဲတမ်းသူတို့ကိုပြောရတယ်။ပြည့်တဲ့နေရာမှာဆိုလေပြင်းရည်နေတာမျိုးမဖြစ်ရလုံပေါ့နော်သူတို့ကိုကိုဘလို့ပုံစံမျိုးနဲ့ဘလို့စံချိန်မျိုးနဲ့ကိုပြေးခဲ့တယ်။ဒါကြောင့်မို့လို့ဒီအဆင့်ရောက်လာနိုင်တယ်ဆိုတဲ့ဟာလေးကိုတော့သူတို့အားပေးစကားပြောရတယ်
။ကိုဒီနိုင်ငံတစ်ခုအနေနဲ့ရောဒီလိုကမ္ဘာပွဲတွေမှာနိုင်ငံတကာပွဲတွေမှာတွားပြီးတော့အခုလိုလုံနိုင်ဖို့အတွက်နိုင်ငံတစ်ခုအနေနဲ့ရောဘာတွေပံ့ပိုးပေးသင့်လဲရှင်
။ပံ့ပိုးပေးသင့်တယ်ဆိုတော့ပံ့ပိုးမှုကတော့အများကြီးလိုအပ်တာပေါ့နော်။ပံပိုးရတချို့ဆိုလို့ရှိရင်အန်တီတွန်းတုံးကဆိုရင်ကွန်ပျူတာလိုတယ်ဒါပေမဲ့ကိုကမတတ်နိုင်တဲ့အခါကျတော့ကွန်ပျူတာဝေဖို့အတွက်ကိုမှစုရတဲ့ငွေကြောင့်မို့လို့ကိုကချက်ချင်းကြီးဒီပညာကိုမတင်နိုင်ဘူးကွာပထမတော့သူများဆိုင်ဒီကွန်ပျူတာတင်တဲ့ကျောင်းဒီမှာအရင်သွားပြီးတင်ရတယ်အဲကင်ပုံကင်နေပြီပေါ့နော်အဲ့လိုမျိုးတွေကြိုးစားရတယ်နောက်ပြီးအင်္ဂလိပ်စာနဲ့ပတ်သက်ရင်အင်္ဂလိပ်စာကိုတင်ငန်းကိုတတ်နိုင်တယ်လို့ပေါ့နော်ရှာကြံပြီးမှတင်ငန်းနေတော့ကိုကတက်ထားရတယ် fitness နဲ့ပတ်သက်ရင်လည်းမှန်မှန်အမြဲတမ်းကိုရဲ့ကြံ့ခိုင်မှုကောင်းမွန်နေမှဒါလင်းဒီသူတို့ကဘာဖြစ်လို့လဲဆိုဟိုနိုင်ငံရောက်သွားလို့ကိုနိုင်ငံမှာလက်ချင်းမှုမဖြစ်ဘူးဆိုလို့ရှင်ဟိုမှာသူတို့တတ်မှတ်ထားတဲ့စံချိန်ကိုမပြေးနိုင်လို့ရှင် go home ဘာမှမပြောဘူ
း
သူတို့ကတခါတဲ့အိမ်ပြန်လာရမယ်ကိုခံလာရတဲ့ကိုရဲ့လေရင်စိတ်လေကိုကပြန်ပြီးပေးရတဲ့အဲ့ဒီနေရာမှာအဲ့တော့ဒီလိုမျိုးကိုကကြံ့ခိုင်ရေးကိုပထမဥစားပေးကတော့ကြံ့ခိုင်ရေးနောက်ပိုင်းကတော့ဒီစာနဲ့ပတ်သက်တာတွေအရေးကြီးလာတာပေါ့နော်ပထမဥဆုံးကတော့ကြံ့ခိုင်ရေးအရင်စစ်ပြီးမှမအောင်ဘူးဆိုတာနဲ့ချက်ချင်းအိမ်ပြန်ရတာလေနော်ကြံ့ခိုင်ရေးအရေးကြီးတယ်ပြီးတော့ဒီစာအင်္ဂလိပ်စာအတိတ်ကအင်္ဂလိပ်စာအဲဒီဥပဒေနဲ့ပတ်သက်တဲ့အပိုင်းမှာတင် जा ရတဲ့အခါမှာဒီ screen ပေါ်မှာအနေအထားတွေပေါ့နော်တိုင်းစီရဲ့အနေအထားကစားသမားတွေရဲ့အနေအထားကိုကြည့်ပြီးမှကိုကစာဟိုအလစ်လာရတာဆိုတော့ IT မတက်လို့လည်းမရအောင်အဲ့တော့ IT ကိုလည်းအများကြီးတိုင်းတယောက်အနေနဲ့တော့ဒါတွေအရင်ကြီးလို့အပ်ပါတယ်လို့နော
်ဆိုတော့အဲ့ဒါတွေရဖို့အတွက်အဲ့လိုပြင်ဆင်မှုတွေမှာကိုယ့်ဘက်ကကောင်းကောင်းပြင်နိုင်ဖို့အတွက်ကိုနိုင်ငံအတွင်းမှာရှိတဲ့အဖွဲ့အစည်းတွေနိုင်ငံတစ်ခုအနေနဲ့ပံ့ပိုးမှုအတင်ရမှာအင်မတန်အရေးကြီးမယ်လို့ထင်ပါတယ်
။ဟုတ်ကဲ့အရေးကြီးတာပေါ့နော်ဒါပေမဲ့အန်တီတို့ဟိုခင်မအခုအထိပါပဲကလေးတွေကတော့ကိုယ့်ရဲ့မိဘတွေတတ်နိုင်မိဘတွေကပေးရကိုယ့်ဟာကိုယ်ကိုယ်လှစားလေးနဲ့ကိုဒီတိုင်ဖြစ်အောင်ကိုယ့်ဟာကိုယ်စူးစမ်းရတာပေါ့နော်စူးစမ်းရတာတခုတော့ကျေးဇူးတင်ပါတယ်ဘလုံးအဖွဲ့ချုပ်ကိုဘာကိုကျေးဇူးတင်လဲဆိုဟိုကနေ FIFA ကနေခေါ်လို့ရှိရင်သူတို့ကခွင့်ပြုပေးမှကိုသွားမှာလေအဲဒီခုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ
်ကျန်နာအများစု
ကကျန်နာကတော့ကိုတို့ကိုချုံပေါ့နော်အဆအဆအရာရာအလုံးကကိုတို့ကိုချင်းမကြိုးစားလို့မရပါဘူ
းသူများတွေထပ်ပို့ပြီးတော့ကြိုးစားရတယ်လို့ပြောလို့ရတာပေါ့သူများနိုင်ငံတွေကပံ့ပိုးမှုရှိတဲ့နိုင်ငံတွေနဲ့ဆိုင်ကိုနိုင်ငံကအဲ့လိုပံ့ပိုးမှုအားနေတဲ့အခါကျတော့သူများနိုင်ငံတွေကဒိုင်တွေထပ်ပို့ပြီးတော့ကြိုးစားရမယ်ထင်တယ
်အဲ့ဒါတော့ဟုတ်တယ်သူများနိုင်ငံဆိုလို့ရှိရင်လေအဲဒီ YouTube မှာရှိတဲ့အဲတငင်ချင်းတယောက်ဆိုလို့ရှိရင်လေအရင်တော့ဆိုအင်္ဂလိပ်စာဆိုလို့ရှိရင်လေ you i you နဲ့ me နဲ့ဆိုတာတော့မှသူမပြောတတ်ဘူးနောက်ပိုင်းမှာဘာဖြစ်လဲဆိုသူတို့ရဲ့အဲဒိုင်ကောမဒီကလည်းပံ့ပိုးတာလည်းပါမှာပေါ့နော်သူကြိုးစားတာလည်းပါမှာပါအဲ့လိုမျိုးကြိုးစားတာ supporting ကြီးများလာတဲ့အခါမှာတနည်းနည်းအတွင်းမှာလဲ fluently သူစကားပြောသွားတယ်အခုတော့ဆိုရင်လဲ FIFA မှာလေသူကလေတာဝန်ထမ်းဆောင်ခွင့်သူရသွားတော့ပေါ့ အဲ့ဒီမှာဒီလူတိုင်လူကြီးလို့ပြီးမှလဲဒီတို့မြန်မာနိုင်ငံကတိုင်လူကြီးတွေလေပေါ့နော်သူ့လိုကပတ်အစင်တာဝန်ထမ်းဆောင်ရတဲ့အခွင့်ကိုဘလုံးအားကစားနေနေရနိုင်တယ်ပေါ့နော်ဒီတိုင်လူချင်းအပြင်ရနိုင်တယ်ဆိုတာကိုလည်းသိစေချင်တယ်နော
်ဟုတ်ကဲ့အဲ့တော့ခုလုတ်ခဲ့တဲ့တတန်စနစ်ဝင်းကျင်ပေါ့နော်အဲ့အထက်မှာရောဟိုထမ်းဆောင်ခဲ့တဲ့အပေါ်မှာရှင်းတဲ့အားရမှုအပြည့်ရှိခဲ့လားဘယ်လိုမျိုးခံစားရလဲ
ကိုကျူစာခဲ့တယ်တော့အစွမ်းကုန်ကျူစာခဲ့တဲ့အတွက်ကြောင့်ပေါ့အဲစစ်ချင်းနတ်မှုရှိသလားဆိုတာပြောမယ်ဆိုရင်ခုနကဝေါ်ကပ်ပွဲကြီးကိုလွတ်သွားတာတော့ရင်ထဲမှာတော့နော်ရှိတယ်ဟိုမကျင်တတ်တာတော့မဟုတ်ဘူးဩငိုင်းဒီပွဲတာသွားလိုက်ရရင်ဆိုရပါဘောတမိုင်းတစ်ခုကြံခဲ့တာပေါ့နော
်ဟုတ်ကဲ
့အခုအရေးကြီးဒါကိုလွတ်ခဲ့တဲ့သမိုင်းတစ်ကတော့ကိုမရောက်ခဲ့ဘူးပေါ့နော်အဲ့တခုပါပဲအဲ့ဒီတခုပဲနောင်တရတာရှိတယ်။ဇန်နာရီကတော့ဟိုနောင်တရတာတည်းရှိပါဦး။ကျေနပ်တယ်ကွာ။တ
ော့ကတော့ဗီဒီယိုတွေအခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။အန်တီကလည်းအန်တီရဲ့ဘဝအတွေ့အကြုံပေါ့နော်ဒီပေါ်လုံးနဲ့ပတ်သက်တဲ့ဟိုရဲ့လှုပ်ဆောင်ခဲ့တဲ့လုပ်ငန်းအတွက်ဒီလိုမျိုးဝယ်မြခွင့်ရတဲ့အတွက်ကြောင့်တမီးလို့လည်းများတယ်
ဒီပါတိုင်းဖြစ်နေဆယ်နှစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်ကော့ဂျာကိုဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီသတင်းမဲ့ရဲ့သုတဆုံလေအမေရိကန်တခွင်မှာတင်ဆက်ပေးမှာကတော့အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကစာတင်ကျောင်းတွေမှာလက်နက်ကိုင်လုံခြုံရေးချထားဖို့ဥပဒေပြဋ္ဌာန်းထားပေမဲ့အကောင့်ထဲပေါ်လာဖို့ဘာတွေလိုအပ်ပါသလဲ။နောက်ကျောင်းထဲကိုဝင်လာတဲ့နန်းနတ်သမားကိုတီးဖို့အတွက် AI နည်းပညာနောက်ဝါရှင်တန် DC ဥယျာဉ်ကသမင်လေးတွေကိုဘာကြောင့်တုတ်တင်တယ်လဲဆိုတဲ့အကြောင်းအရာတွေကိုဒီသတင်းပတ်ရဲ့သုတဆောင်လေးအမေရိကန်တခွင်မှာကိုအောင်အောင်တင်ပြပေးထားပါတယ
်အမေရိကန်ပြည်အောင်စုဒလောအခြေခံပညာကျောင်းတွေမှာပါတနတ်သမားတွေကဝင်ရောက်ပြစ်ခတ်တာကြောင့်ကျောင်းတွေမှာလက်နဲ့ကင်လုံးချုံရေးတွေချထားပေးဖို့တချို့ပြည်နယ်တွေမှာစီစဉ်နေပါတယ်။ဒါပေမဲ့လည်းတကယ်တမ်းမှာလိုအပ်တဲ့ရဲအင်အားရောငွေကြေးရောအလုံးအလောက်မရှိတာကြောင့်အခက်တွေ့နေပါတယ်။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်မှာပြည်နယ်တဝန်းလုံးကျောင်းသားဥယျာဉ်5000လောက်ရှိပြီးအဲ့ဒီထဲကတစ်ဝက်လောက်ဟာအခြေခံပညာကျောင်းသူကျောင်းသားတွေပါ။အခုအခါပြည်နယ်တဝန်းလုံးကကျောင်းတွေရဲ့3ပုံ2ပုံဟာပြန်ဖွင့်ပြီးတော့စာသင်ခန်းတွေမှာသင်ကြားပေးနေပေမယ့်လည်းလက်နက်ကင်အဆောင်အရှောက်ချထားပေးရမယ်ဆိုတဲ့ပြည်နယ်ကချမှတ်ထားတဲ့စည်းမျဉ်းကိုတော့အပြည့်အဝအကောင့်ထဲမပေါ်နိုင်သေးပါဘူး Texas ပြည်နယ်မှာကျောင်းပေါင်း 9,000 နီးပါးရှိပြီးတော့လက်နက်ကင်အဆောင်အရှောက်ချထားဖို့တတ်မှတ်ထားတဲ့အကြီးဆုံးပြည်နယ်လည်းဖြစ်ပါတယ်
We all support the idea
ဒီစီစဉ်ကိုလက်ခံပါတယ်ဒါပေမဲ့အခက်အခဲကဒီစီစဉ်အကောင့်ထဲပေါ်ဖို့အတွက်ချပေးထားတဲ့ရန်ပုံငွေမလုံလောက်တာပါ
လွန်ခဲ့တဲ့နှစ်မေလရုံးက Texas ပြည်နယ် Uvalde မြို့က Rob မူလာရန်ကျောင်းမှာတနတ်သမားကကျောင်းတွင်ဝင်ရောက်ပစ်ခတ်တာကြောင့်ကလေး19ဦးနဲ့ဆရာမ2ဦးသေဆုံးသွားပါတယ်ဒီလိုပစ်ခတ်မှုဖြစ်ပွားပြီးနောက်ပိုင်းလက်နက်ကင်လုံခြုံရေးချထားဖို့ပြည်နယ်ကဆုံးဖြတ်ထားတာပါဒါပေမဲ့လည်းအကောင့်ထဲပေါ်ဖို့ကတော့ကျောင်းတွေအနေနဲ့အခက်တွေ့နေသေးပါ
getting $15,000 per
လုံခြုံရေးဝန်တန်းငှားမယ်ဆိုရင် 9,000 ခွဲလောက်ကုန်ကြနိုင်ပေမဲ့အခုဟာကတကြောင်ကို 1,000 ခွဲလောက်ပဲချပေးထားတာပ
ါဒါအပြင်နောက်တစ်ယောက်ထပ်ငှားဖို့အတွက် 8,000 လောက်လိုအပ်ပါတယ်တကယ်လို့ငွေအလုံးလောက်ရှိရင်တောင်မှလည်းလုံခြုံရေးခန့်အပ်ဖို့အခက်ကြုံနေဦးမှာပါ
We are looking at
တရှိချင်းတွေလိုအပ်ချက်ကြောင့်ဒီနှစ်မကုန်ခင်မှာဝန်ထမ်းစေစားလောက်တိုးပြီးတော့ခန့်ထားဖို့ကြိုးစားနေပါတယ်
။ဒါကြောင့်တချို့ဒေသတွေမှာဆိုရင်ပုတ်ကလေးကလုံခြုံရေးကုမ္ပဏီကနေငှားမလားဝန်ထမ်းတွေဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးမလားဆိုတဲ့နည်းလမ်းတွေကိုလည်းစဉ်းစားနေကြပါတယ်ခင်ဗျာ။လူအသက်တွေမဆုံးရှုံးအောင် AI ဉာဏ်ရည်တုနည်းပညာနဲ့တထန်သမားအန္တရာယ်ကိုကြိုတင်အသိပေးနိုင်မှာပါလား
။Please shelter in place and await further instructions.
ကုကာအမေရိကန်အခြေဆိုင် Omnilat ကုမ္ပဏီကနေလုံခြုံရေးကင်မရာကနေတဆင့်တနတ်သမားတွေကိုစောင့်ကြည့်ချက်ပေးတဲ့နည်းပညာကိုဖန်တီးလိုက်ပါတယ်။တနတ်သမားရှိတယ်ဆိုတာကို AI ကတည်တည်ခြင်းမှာပဲစာသင်ခန်းတကားတွေအလိုလျောက်တော့ပေးလိုက်တာအချက်ပေးစနစ်မြည်တာနဲ့ရဲဌာနကိုလည်းတန်းအကြောင်းကြားနိုင်အောင်ပါ
။ So you think about situation
on Park Lane မှာတော့ကတနတ်သမားဟာလေကားမှာရက်ပြီးပြင်ဆင်နေတာကိုကင်မရာကနေတွေ့ရပါတယ်။ stock market မှာလိုမျိုး ယူဗော်ဒီနဲ့ကားပါကင်ဂျုံအေကမ်းမာတွေမှာတနတ်သမားကိုလုံခြုံရေးကင်မရာထဲမှာတွေ့နေရမှာဆိုတော့စဉ်းစားကြည့်ရင်အဖြေကရှင်းပါတယ
် AI နီးပညာသုံးလုံခြုံရေးကင်မရာထဲမှာတနတ်သမားကိုတွေ့ပြီဆိုတာနဲ့ဘလို့တနတ်မျိုးစားကင်လဲဘယ်နေရာမှာရှိလဲဆိုတာရဲဌာနကိုအလိုအလျောက်သတင်းပို့သွားမှာပါအမေရိကန်တဝမ်းမှာလုံခြုံရေးကင်မရာတန်း80လောက်တက်ဆင်ထားပြီးအဲ့ဒီထဲကတစ်ရာကင်နှုံးတာသေးသေးချာချာစောင့်ကြည့်နိုင်တာပ
ါ We've introduced earth technology
ကျွန်တော်တို့ရဲ့ဒီပညာကလုံခြုံရေးကင်မရာတွေကနေတရက်ကို24နာရီတစ်ပတ်9ရက်စောင့်ကြည့်နိုင်ပါတယ်
2021ခုနှစ်အတွင်းအမေရိကန်ပြည်အစုမှာတနက်ပစ်ခတ်မှုပေါင်း62ခုဖြစ်ခဲ့တယ်လို့ FBI ရဲ့အစိုးရကစားအရသိရပါတယ်။ဒါဟာနှစ်20ကျော်အတွင်းအများဆုံးဖြစ်ပါတယ်။2022မေလတုန်းက Texas ပြည်နယ် Uvalde မြို့ကမူလာရန်ကျောင်းကိုတနက်သမားကဝင်ပစ်တာကြောင့်ဆရာမနှစ်ဦးအပါအဝင်ကလေး19ဦးသေဆုံးခဲ့ပါတယ်။အခုလိုပစ်ခတ်မှုတွေကိုကာကွယ်ဖို့ဆိုရင်ဤပညာကိုကြီးအားကိုးမဲ့အစားဆရာမတွေကျောင်းသူကျောင်းသားတွေကိုပါဘလို့ခုခံကာဝယ်မလဲဆိုတာနဲ့ပတ်သက်ပြီးလေ့ကျင့်သင်တန်းပေးဖို့လိုမယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
။ To make sure that we're investing in people
and လုံခြုံရေးနဲ့ပတ်သက်ပြီးဘလို့ချက်ချင်းတုံ့ပြန်မယ်ဆိုတာကိုပညာပေးရမယ်အဆောက်အုံတွေမှာငွေကုန်ကြေးကျများတဲ့တတိပေးစနစ်တက်စင်တာတွေလုပ်ပြီးမိဘတွေကိုဒီအကြောင်းမှာဘလို့လုံခြုံစိတ်ချအကြောင်းပြောကျင်နေကြတာပါ။မူမမှန်တဲ့အပြုအမူတွေကိုတတိထားမိပြီးကြိုတင်ကာကွယ်တားဆီးဖို့တက်ဆိုင်ရာဝန်ထမ်းတွေကိုသင်တန်းပေးတာတွေဦးစားပေးမလုပ်ဘူးဆိုရင်တော့ပြဿနာတွေဆက်ဖြစ်နေမှာပါ။
Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာတနက်ပစ်ခတ်မှုဖြစ်ပွားတော့က Sari Kaufman ဟာအထက်တန်းကျောင်းသူပါ။အဲ့ဒီပစ်ခတ်မှုအတွင်းကျောင်းသားကျောင်းသူ18ဦးသေဆုံးပါတယ်။သူဟာခုခါ Yale Tech သို့ကျောင်းသူပါ။ဒါလို့တနက်ပစ်ခတ်မှုတွေအဆုံးသတ်ဖို့ဆိုရင်ဒီပညာနဲ့တင်မလုံလောက်ဘူးလို့ဆိုပါတယ်။
I think a lot of times with these policies that are like increasing
ကျိုးတင်ကာကွယ်တားဆီးဖို့ထက်ပြဿနာကိုဘယ်လိုတုံ့ပြန်ရမလဲဆိုတဲ့ပုံမှာအာယုံဆိုင်လွန်အားကြီးနေပါလေပြဿနာရဲ့အရေးမြင့်ဖြစ်တဲ့လက်နက်ကင်ဆောင်ခွင့်မပြုတင့်သူတွေကိုဝယ်ယူလို့မရအောင်ဥပဒေနဲ့တားဆီးဖို့တိုက်တွန်းတာမျိုးကပိုပြီးတော့အရေးကြီးတယ်ထင်ပါလေ
အမေရိကန်ပြည်အစုမှာလက်နက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့နဲ့ပတ်သက်ပြီးတော့လည်းအငြင်းပွားနေကြတာပါတချို့ကတော့အမေရိကန်ဖွဲ့စည်းပုံအရလူတိုင်းလက်နက်ကင်ဆောင်ခွင့်ကိုကျင့်သုံးကြရသလိုတချို့ကတော့တနက်လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးစစ်တင်းကျပ်ဖို့လူလာကြပါတယ်အခုလိုငင်းကုန်ဆွေးနွေးနေကြတဲ့အချိန်မှာပဲဤပညာကိုပါသုံးပြီးတော့ပြစ်ခတ်မှုတွေကိုချုပ်တင်ဟန်တားနိုင်အောင်ကြိုးပမ်းလာကြတာပါခင်ဗျာဝါရှင်တန်ဒီစီမှာနေကြသူတွေလာရောက်ပန်းဖြေလေးရှိသလိုအားကစားလေ့ကျင့်ခန်းလုပ်ကြသူအများပြားလာရောက်ရာ Rock Creek ဥယျာဉ်မှာတမင်အကောင်ကြီးပေါက်ဖွားမှုနှုံများလာပြီးအဲ့ဒီတမင်တွေဟာဥယျာဉ်တွင်တောအုပ်ထဲကအပင်ငယ်လေးတွေကိုစားတာကြောင့်ရေရှည်ကြရင်တစ်တောအုပ်ပြုံးတိနိုင်တဲ့အနေအထားကိုရင်ဆိုင်နေရတာပ
ါ Deer populations got as high as 100 per square mile
Square mile တမိုင်အတွင်းတမင်အကောင်ကြီးတရာလောက်ထိနေပါတယ်သူစေတနာအချက်လက်တွေအရတော့တောအုပ်ထူတတ်တဲ့အနေအထားပုံမူတည်ပြီး Square mile တမိုင်ကိုအကောင်20လောက်ပဲရှိတတ်ပါတယ် 2013 ခုနှစ်ကစပြီးတော့ဒီဥယျာဉ်မှာအပင်တွေရှင်သန်ကြီးထွားဖို့တမင်အကောင်ကြီးဥယျာဉ်ကိုထိန်းချုပ်ထားပါတယ
်တမင်တွေစားတာကြောင့်ဥယျာဉ်တွင်ကအပင်ငယ်မျိုးဆက်တစ်ဆက်ပျောက်ဆုံးသွားပြီးတဲ့နောက်ဥယျာဉ်ထိန်းသိမ်းသူတွေကအပင်ငယ်လေးတွေရဲ့အခြေအနေကိုအမြဲလိုက်လံစစ်ဆေးပါတယ်နှစ်စဉ်လဲတမင်တွေကိုတုတ်တင်နေတာပ
ါ The deer that we do that are killed
တမင်တွေကိုစနေတကျတုတ်တင်ပါတယ်ရလာတဲ့အသားတွေကိုတော့အစားအသောက်ဝေငှပေးတဲ့ဌာနတွေကိုလူတန်းပြီးသူတို့ကတစင်တချို့လိုအပ်တဲ့မိသားစုတွေအတွက်ဝေပေးပါတယ်တတော်အုပ်ကိုထိမ့်သိမ့်ဖို့နဲ့ဒီတော်အုပ်ကိုမီတင်းနေထိုင်ကြတဲ့တခြားတရိစံတွေဘေးအန္တရာယ်မကြအောင်အခုလိုလုပ်ရတာပ
ါဥယျာဉ်တွင်နှစ်ပေါင်းများစွာကလေးကရှင်သန်လာတဲ့အပင်မျိုးစိတ်တွေဟာတခြားသဘာဝအကောင်ငယ်တွေအတွက်အစားစာပါအဲ့ဒီအပင်တွေကိုတမင်တွေကစားရကြောင်းတခြားတရိစံတွေစားစရာပြက်လက်ပြီးတည်ဆုံးကုန်ရင်ဂေဟစနစ်ကိုလည်းထိခိုက်နိုင်တာပါ
one school of thought is to basically
ထိန်းချုပ်တာတွေမလုပ်ဘူးဆိုရင်ရေရှည်မှာသဘာဝကိုထိခိုက်စေတဲ့မျိုးစိတ်တွေပုံများလာမှာပါအဲ့လိုဖြစ်လာရင်ဒီဥယျာဉ်မှာအပြင်ဒေသတစ်ခုလုံးတစ်ကမ္ဘာလုံးအတွက်ပါအန္တရာယ်ရှိလာနိုင်ပါတယ်ကျမတို့ရဲ့တာဝန်ကဒီလိုမဖြစ်အောင်ဟန်တားဖို့ဖြစ်ပြီးအောင်မြင်အောင်နှိမ်နင်းမှုလုပ်နိုင်တာတွေအားလုံးလုပ်သွားမှာပါ
တဘာဝကေယစနစ်ကိုကာကွယ်ဖို့အရေးကြီးကြောင်းလဲသူကပြောရတယ်မြို့တိုင်းမှာလူတွေအနာယူအပန်းဖြေနိုင်တဲ့အခုလိုတစ်တောအုပ်ထူထပ်တဲ့ဥယျာဉ်မျိုးတွေရှိတဲ့ပြီးတော့အထူးသဖြင့် 1890 ကာလတွေကတည်းကစတင်တည်ဆောက်လာတဲ့ Rock Creek လိုဥယျာဉ်တွေရေရှည်တည်ရဖို့အရေးကြီးကြောင်းလဲသူကပြောရတယ်ခင်ဗျာ
ကိုအာ
ောင်းစီစဉ်တင်ဆက်ခဲ့တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်အိန္ဒိယအိန္ဒိယနဲ့တရုတ်နိုင်ငံတွေမှာလောင်စာစွမ်းရည်အတွက်အသုံးပြုနေတဲ့ရေဒီယိုတတိကျတူရီယန်ကိုမြန်မာတချို့ကဆေးဘက်ဝင်အသုံးဆောင်ဖြစ်နေတုံးနေတာကအန္တရာယ်ဘလောက်ကြီးပါသလဲဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ပြထားပါတယ်
မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုတိုရီယံကိုလူသုံးကုန်ပစ္စည်းများမှာတုံးလာတာတွေ့ရပါတယ်ဆရာ။ဒါတိုရီယံမှာလူသုံးကုန်ပစ္စည်းတွေမှာပေါ့နော်။လက်ဝယ်ရနာဖြစ်နေတုံးလာကြတာဆိုတော့ဒါအန္တရာယ်ရှိမရှိသိကြလို့ဆရာ။ပထမဦးဆုံးတိုရီယံနဲ့ပတ်သက်ပြီးတော့ဓာတုဖွဲ့စည်းပုံနဲ့တိုရီယံအကြောင်းလေးနဲ့ပြောပြမယ်။တိုရ
ီယံကကျွန်တော်ဓာတုပြည်သားအနေနဲ့အတန်မှတ်စင်မြင့်တဲ့အထက်မှာပါတာပေါ့သူက heavy metal လို့ခေါ်တယ်စုစုပေါင်းကျွန်တော်သဘာဝမှာတွေ့တာက elements dressing တရား၃မျိုးရှိတယ် Thorian ကအတန်မှတ်စင်90ဖြစ်ပါတယ်အဲ့ဒါကြောင့်ဒီ Thorian ကို heavy metal လို့ကျွန်တော်ခေါ်ပါတယ်သူက radio သတ္တိကြွတယ်သူစီကထွက်တဲ့ရောင်ခြည်က alpha ရောင်ခြည်ဖြစ်တယ်အန္တရာယ်မရှိပြီးဘူးဆိုပေမဲ့လောကယန္တနာတွေမှာတုံးရင်တော့အန္တရာယ်ရှိနိုင်တယ်လို့ကျွန်တော်ဆောက
်ဆက်ဒီတိုရီယံမှာဒီရေဒီယိုသတ္တိကြွပုံမျိုးနည်းနည်းရှင်းပြပေးပါဆရာ
သူကအတန်မှတ်စဉ်90အတန်လေးစား232ဆိုတော့သူ့မှာပိုရှန်နေတဲ့စွမ်းအင်တွေရှိတယ်အဲ့ဒါအဲ့စွမ်းအင်တွေကနေကသူအပြင်ထုတ်မှဖြစ်မယ်ဆိုတော့သူအမြင်လားထုတ်အဲ့ထုတ်တဲ့ဟာဘာအနေနဲ့ထုတ်လဲဆိုရောင်ခြည်အနေနဲ့ထုတ်တယ် radiation လို့ခေါ်တယ်radiation က3မျိုးခွဲထားတယ် alpha beta gamma ဆိုပြီးခွဲထားတယ် abc ပေါ့အဲ့တော့ alpha ရောင်ခြည်ကိုသူကထုတ် alpha ရောင်ခြည်ကအားအနည်းဆုံးဖြစ်တဲ့အတွက်အသားအရည်ကိုမဖောက်နိုင်ဘူးရည်ကိုလည်းမဖောက်ထွင်းနိုင်ဘူးအဲ့ဒီ radiation သူ့စီကနေထွက်ပါတယ်ထွက်တိုင်းကသူအတွင်းပြောင်းသွားပ
ါမြန်မာနိုင်ငံမှာ thorium ကိုအဲ့ဆရာကိုယ်တိုင်လည်းပေါ့နော်ဒီဓာတုဝေဒနာနဲ့ပတ်သက်ပြီးတော့အများကြီးလေ့လာပြီးတော့တိုရီယံကိုဆရာဘယ်မှာအများဆုံးတွေ့ပါလဲဆရာ
ကျွန်တော်တိုရီယံကိုတကယ်တကယ်တော့မိုနိုဆိုက်ဆမ်ပေါ့သဲဒီမှာတွေ့တယ်မိုးဘုတ်ကနေထွက်တဲ့သဲဘောဝါလေးဆိုရင်တော့တော်တော်များများတိုရီယံပါတဲ့ဟာရှိတယ်ဒါလိုပင်လည်းကန်းကြီးမှာရှိတဲ့သဲဘောဝါတွေမှာလည်းဒီမိုနိုဆိုက်ဆမ်တွေဖြစ်တဲ့အတွက်သလိုကတိုရီယံပါပါတယ်ဟောကိုယ်တိုင်လေ့လာတဲ့အခါမှာလည်းတိုရီယံနဲ့တဲ့နေရာမှာနှစ်ခု percentage တော်တော်များများကို monozyte ဆန်မှာတွေ့ရပါတယ်အဲမြန်မာပြည်မှာဒီ monozyte ဆန်ကနေတော့အခုတက်တီတော့မထုတ်သေးဘူးပေါ့လေထုတ်တဲ့ဟာကတော့ဒီဖြုတ်ပြီးကိုသွားတဲ့ rare earth metal တွေကနေတော့သူရှိနေတဲ့ thorium ကိုထုတ်ကြတယ်လို့ကျွန်တော်သိရတယ်အဲတရုတ်ပြည်ကိုဒီနှစ်မှာတန်ကြီး9,800ကျောက်သွားတဲ့အထက်မှာအဲ့ဒီ rare earth နဲ့အတူတိုရီယံထွက်တယ် rare earth ကတော့ကျွန်တော်တို့သိတဲ့အတိုင်းပဲလေကျွန်တော်ဖုန်းလို့ကွန်ပျူတာလို့မော်တော်ကားလို့လိုအပ်နေတဲ့ဘက်ထရီကိုထုတ်လို့တိုရီယံကတော့ပို့နေတာပေါ့အဲ့တိုရီယံကိုကျွန်တော်တို့ကလက်ဝတ်ဒက်စနာလေးမှာထည့်ပြီးတော့ရောင်းတယ်လို့ကျွန်တော်သိရပါတယ
် rare earth mineral မြေရှားတက်တူတွေထုတ်တဲ့အခါမှာတိုရီယံကထွက်လာတယ်ဆိုတော့တိုရီယံကိုဘာလို့လ
ဲသူကတိုရီယံအတော်များများထွက်လာတာ။တိုရီယံအတော်များများထွက်လာတော့အခုကတိုရီယံအသုံးကစတော့တုပ်ပြီးမှမရှိသေးဘူး။နဲနဲ့တုပ်ကအခုမှ breeder reactor ဆိုတော့ reactor ဆလုပ်တယ်။ဆလုပ်လို့သူတို့ကဆလုပ်တာလည်းသူတို့ဘာခေါ်လဲ experiment အဆင့်ပဲစမ်းသပ်အဆင့်ပဲသူတို့လုပ်တယ်။ဒါပေမဲ့တကယ်တမ်းသူတို့ကတိုရီယံအများကြီးထွက်တာအိန္ဒိယရဲ့အိန္ဒိယထွက်တယ်။အိန္ဒိယကိုဘာလို့ပြောကြလဲမင်းတို့မလုပ်ပါနဲ့ဆိုဒါပေမဲ့ breeder reactor ဆိုတော့အိန္ဒိယလုပ်တယ်အခုနှလုံးအောင်မြင်ပြီနောက်ထပ်နှလုံးသူတို့ဆက်လုပ်ဖို့ဒီနှစ်ထဲမှာပဲသူတို့လုပ်ဖို့ယူရတယ်အဲ့ဒါ reactor ဆိုတဲ့ဟာဘာလဲဆိုရင်ပျက်စစ်တာအားထုတ်ပြီးနိုင်တဲ့စိတ်ယုံတွေပဲအဲ့စိတ်ယုံတွေက breeder လို့ပြောတော့ဒီပစ္စည်းအထဲမှာနောက်တစ်ခါထည့်လာပြီးနောက်ထပ်လုံးသာစီပြီးမထည့်ရတော့မကုန်တော့ reactor တွေဖြစ်တယ်အဲ့ဒါအမှန်ကောင်းတယ်အဲ့တော့တရုတ်ကလည်းနောက်ပိုင်းကသူတို့ရံကိုအများကြီးသူသုံးလာလိုက်မယ်လို့ထင်ပါတယ်။ဟုတ
် မြေချတက်တူကိုယူတဲ့အခါမှာတူရံမှာအပေါ်ပစ္စည်းအနေနဲ့ထွက်လာတာဒီတူရံတွေကိုဟိုသူတို့စွန့်ပစ်တဲ့အခါမှာဘယ်လိုပုံစံနဲ့စွန့်ပစ်သွားလဲဆင
်အဲသူတို့လောလောဆယ်တော့ဒီစွန့်ပစ်တဲ့ဟာကတူရံဒီတိုင်းစွန့်ပစ်လိုက်လဲဘာမှမပြဿနာမရှိပတ်ဝန်းကျင်အများကြီးမထိခိုက်တကယ်တကယ်တော့မထိခိုက်ဒါပေမဲ့ breeder reactor လေးရောက်သွားပြီးရင်တော့သူစွန့်ပစ်တော့အများကြီးပြဿနာထက်တယ်အဲ့ညာကြတော့ဒီတိုင်းဖြစ်လို့မရတော့ဘာကြောင့်လဲဆိုရင် reactor လေးရောက်ရင်တူရံကนิวเคลียร์กัดจาวะนิวตรอนโผ่นะนิวตรอนพังแล้วตัวปิ้วก้วยขึ้นนี่ซะลงไอ้มาซ้วนอินนี่ถั่วละไอ้ปิ้วก้วยก็ย่านละแห่งอ่ะปิสิก็โปรโตแอติกเนียเนี่ยยูเรเนียผิดอ่ะโปรแทติเนียเปาะไอ้กองเนี่ยตลอดเลี้ยวพยายามตัดนั่นแ
หละเสียตูเรียมก็นี่ผิดละไหนเนี่ยแอนเดียเปาะเนาะตูเรียมเนี่ยแอนเดียเนเน่ตัวปัดไปว่าเสีย
ตูเรียมก็ลีเเละมาท้าเองမီးလောင်လေဟုတ်ဒီတိုင်းချိနေမီးလောင်လေအဲ့မီးလောင်သွားပြီအဲ့အငွေ့ရအောက်ကိုတော်တော်တန်တန်ပြန်မဆင်းတော့အခုပေးလိုက်ရင်ပြဿနာအကြီးကြီးထွက်တယ်လူကိုခံရတဲ့ရောက်ပြီဆိုရင်ကင်ဆာဖြစ်ဖို့တော်တော်လေးကိုသိကြသွားတယ်ဘာကြောင့်လဲဆိုတော့ तू ကဟိုခံရတဲ့ရောက်ပြီလေ तू ကအပြင်းပြန်မထွက်ဘူး तू accumulation ခေါ်တယ် तू heavy metal ကသွားသွားပြီးဆုစုနေလိုက်တာနောက်ဆုံးကြတော့ဒီကင်ဆာရောဂါတွေဖြစ်တဲ့သူပြအဆုတ်ကင်ဆာဖြစ်တဲ့အသည်ကင်ဆာတွေတော့ pancreasတော့ကြောက်ကတ်ထိကိုသွားတော့ထိခိုက်ပါအဲ့တော့တူရီယံကိုကျွန်တော်တို့ကပေါ်ပေါ်လေးထားပြီးတော့လုပ်လို့မရပါဘူ
းဒီတူရီယံကိုပါတဲ့ပစ္စည်းကိုပေါ့နော်တူရီယံကိုတို့ဒီချမ်းမာရေးအတွက်ဆိုလောဝရရတနာအနေနဲ့တုံးတာကြားရပါတယ်ဆက်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးများအန်ဒီရဖြစ်နိုင်လဲ
တချို့ထိုင်များတဲ့လူတွေကတူရီယံကပတ်ဆိုပတ်တယ်ဒီချမ်းမာရေးမကောင်းတဲ့လက်ဆွတ်လိုပဲလို့ပေါ့တူရီယံကပတ်တူရီယံလို့တော့သုံးပြောပေါ့ဒီချမ်းမာရေးကပတ်ပေါ့အဲ့ကပတ်ကဒီရသုံးလေးသိန်းတော့ဈေးကြီးတော့အတားကြီးအကောင်းလေဆိုတော့လုပ်တယ်တကယ်သူက radiation ထွက်နေတော့လည်းလည်းကြာလိုက်တော့တမျိုးလေးပြောင်းတော့ဗောလေအဲ့ဒီတမျိုးလေးစိတ်ထဲမှာဖြစ်တဲ့ဟာဒါကောင်းတယ်လို့ဆက်တော့သုံးကြတာပါဒါပေမဲ့နှစ်ကြာတာလေကိုယ့်ရဲ့ metabolism လို့ခေါ်တဲ့သွေးသွားလက်လည်ပတ်မှုတွေကပြောင်းလဲမှုတွေဖြစ်လာတယ်ဒုတိယအဆင့်တော့ကင်ဆာဖြစ်လာနိုင်တဲ့အခြေအားရှိတာပေါ့အဲ့တော့အဲ့ဒီဖြစ်စီတွေကိုမသုံးရဘူးသုံးရင်လည်းဒီပစ္စည်းတွေမှာဘာပါလဲဆိုတော့တရားသိအောင်မေးပြီးမှသုံးရပါကျွန်တော်တို့ဥပမာဒီမှာလည်းအများကြီးပါအမှုမျိုးနဲ့ပတ်သက်ပြီးစမ်းသပ်တဲ့နေရာရှိပါတယ်ဟိုတိုင်းကြည့်ရင်အယ်ဖာရောင်ကြီးထွက်လာတာကိုတွေ့ရပါလိမ့်မယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရှင်းလားလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။မနက်ဖြန်အိန္ဒိယနိုင်ငံမှာစတင်ကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နယူးဒယ်လီမြို့ကိုရောက်ရှိသွားပါပြီ။အလားတူပဲဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်အပါအဝင်ဂျပန်၊အာဖရိကသမ္မတနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကခေါင်းဆောင်တွေလည်းဒီကနေ့နယူးဒယ်လီမြို့ကိုရောက်နေကြပါပြီ။အစည်းအဝေးမှာနိုင်ငံတကာငွေကြေးအကြတ်တဲကိုပူးပေါင်းဖြည့်ဆည်းရင်းနဲ့ငွေချေးထောက်ပံ့နိုင်ရေးကိစ္စတွေကိုအလေးထားဆွေးနွေးမယ့်အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးကလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံအချက်အတဲဟာ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ဥတီချက်တွေပြည်မိအောင်ကြိုးပမ်းမှုကိုတိုက်ရိုက်ချင်းချောင်းနေပြီးအိန္ဒိယအပါအဝင်မြန်မာအိန္ဒိယချင်းနိုင်ငံတွေရဲ့အထောက်အမှုကိုပြပြားစေတဲ့အတွက်အရေးယူပိတ်ဆို့မှုတွေတိုးမြှင့်လှုပ်ဆောင်ဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်ပါတယ်။စက်တင်ဘာလ9ရက်ကနေ10ရက်နေ့အထိအိန္ဒိယနိုင်ငံမှာကျင်းပမဲ့ဒီထိပ်သီးစီးပွဲအချိန်အတွင်းမှာစစ်တပ်ကကျူးလွန်တဲ့အကြမ်းဖက်မှုတွေရဆန်းရေးဖိအားပေးဖို့နိုင်ငံတကာခေါင်းဆောင်တွေကို NUG ကတောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာတောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်သမော့တွေကိုတရုတ်ကကျင်းဆောင်တန်နေရေးချောင်းပြည်သူစစ်အဖွဲ့တွေကဥပဒေမဲ့ရန်လိုတဲ့အပြုမူတွေလုပ်ခဲ့တဲ့အပေါ်ဖိလစ်ပိုင်ကပြစ်တင်ရှုံချလိုက်ပါတယ်ခင်ဗျာ
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့
Robert Bass နဲ့ Justin Twist တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.